Welcome to the Voice of America in Burmese.
Mingla nya jam ma do da shin mya shin. VOA Myanmar Bai season ye 2019 khu ne February la 9 ye inga ne nya bai 9 na ya ne 10 na di season rwe go American pi daw su myo raw Washington DC ga ne line to meter 1925 30 ne ne VOA ye Facebook sa myan ne ga ne dai ye thol lin ni ba bi.ကျမနားလာပါစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယတချိန်နိုင်ငံတော်ခြေပြမင်ကွန်ဒီနေ့ပြောကြားမှာဖြစ်ပါတယ်မြန်မာဆွေရောက်ကိုလက်နက်ကင်တော်လန်နေတဲ့တိုင်းသားလက်နက်ကင်ဖွဲ့စည်းလေးခုကို Facebook လူမှုကွန်ရက်ကနေဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စားဝန်လိုက်နေတူကြေညာပေးသွားမှာပါ
ကောင်းပါပြီရှင်အခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့တင်သွင်းထားတဲ့အဆိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့တဲ့သတင်းမှာကတော့
မြန်မာနိုင်ငံမှာခက်ဆက်ဆက်အစိုးရဆက်ဆက်စစ်မှန်တဲ့ငြင်းချမ်းရင်းနဲ့အနှစ်သာရပြည့်ဝတဲ့ဖက်ဒရယ်ပြည်ထောင်စုမတင်ဆောက်နိုင်သေးတဲ့အတွက်ဒုက္ခမျိုးမျိုးခံစားနေရတဲ့တိုင်းရင်းသားပြည်သူများအရွယ်နဲ့မမြအောင်ဒုက္ခရောက်နေကြရတဲ့စစ်ပေး
ရှိခိုင်ပြည်နယ်မဲဆန္ဒနယ်အမဆက်တက်ကလွှတ်တော်ကိုယ်စားလှယ်တော်ထူမေတင်သွင်းသွားတာပါပြည်စုံကတော့မကြခင်ကြားမှာပါကြားပြင်ပြည်နယ်ဒေသတွေကိုသွားပြီးတော့လူလူနဲ့တွေ့ဆုံနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီစဉ်ပေါ်ဝေဖန်ချက်တွေကိုကြားကြရမယ်အပြင်သူရဦးရွှေမန်းဦးဆောင်တဲ့နိုင်ငံရေးပါတီဖွဲ့စည်းတော်မဲ့တဲ့တဲ့နဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးသဖြင့်ဟောလိဝုဒ်မင်းသမီးအန်ဂျီလီနာဂျိုလီဘင်္ဂလားဒေ့ရှ်ကော့စ်ပကစားအနီကဒုက္ခသည်စကားနေသူတွေကိုသွားရောက်တွေ့ဆုံခဲ့တဲ့တဲ့တဲ့ကိုလည်းကြားမှာပါဒုတိယပိုင်းနာရွယ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်လေလိုက်ဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကွန်လွင်းနဲ့ကိုစောဝင်းလိုင်းတို့ကပြောပြပေးပါဦးရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယတချိန်နိုင်ငံတော်ခြေပြမင်ကွန်ဒီနေ့ပြောကြားမှာဖြစ်ပါတယ်။မင်ကွန်ပြောမယ့်လွတ်တော်အသစ်မှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေစံချိန်ချိုးလောက်အောင်ရှိနေပါတယ်။သမ္မတရဲ့နောက်ကျောမှာတော့ဒုသမ္မတမိုက်ပင်းစတန်တူအတိုက်ခံဒီမိုကရက်ပါတီအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီရှိနေမှာပါ။အောက်လွှတ်တော်ဥက္ကဋ္ဌကတော့အမေရိကန်သမိုင်းမှာအကြမ်းဆုံးအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့နေဆက်မှာတတိုင်းကာကြီးသမ္မတရဲ့အစီအစဉ်ကိုကန့်ကွက်ခဲ့ကြတဲ့အောက်လွှတ်တော်ဒီမိုကရက်ကိုယ်စားလှယ်ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်ခြေပြမင်းကွန်းကိုဇန်နဝါရီလ29ရက်နေ့ကပြောကြားဖို့မူလကစီစဉ်ထားရင်လည်းအစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မယ့်အချိန်ထိဆိုင်းငံ့ထားဖို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုထားတာပါ။ဒီနေ့နိုင်ငံတော်ခြေပြမင်းကွန်းမှာတော့ကြီးကျယ်ခမ်းနားမှုကိုရွေးချယ်ရတဲ့အကြောင်းရင်းကိုအဓိကပြောဆိုမှာဖြစ်တဲ့အကြောင်းလဲအိမ်ပြတော်အကြီးတန်းအရာရှိသူကပြောဆိုထားပါတယ်။မင်းကွန်းမှာတော့လူမှုကြီးကျယ်ရေးနေဆက်လုံခြုံရေးနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးနောက်အမေရိကန်အလုပ်သမားတွေကိုအကာအကွယ်ရေးကိစ္စတွေကိုလည်းပြောဆိုမှာဖြစ်တယ်လို့ပြောကြေညာထားပါတယ်။ကျန်းမာရေးဆရှာမှုနဲ့စေဝါစီတတရေးကမ္ဘာတဝန်းကအဆုံးမတက်နိုင်တဲ့ပြည်ပစစ်ပွဲတွေကိုအဆုံးသတ်ရေးစီးရေးတန်တမာရေးကြိုးပမ်းမှုတွေကိုလည်းထက်သွင်းပြောကြားမှာဖြစ်တဲ့အကြောင်းအင်ဂျီနိုတာဝန်ရှိသူကကြေညာပြောဆိုထားပါတယ်
သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသစ်ကျန်းသစ်စာကျင်းစုပွဲကော်မတီအနေနဲ့အလူရှင်တွေဆင်းရဲတဲ့အသုံးစရိတ်တွေကိုတင်သွင်းမှုပြည်ထောင်စုအစိုးရရှိနေတွေကတောင်းဆိုလိုက်ပါတယ်။တောင်းဆိုထားတဲ့စာဒါမှမဟုတ်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သူတွေနဲ့နှိစက်တဲ့သူတွေကိုကိုကပီအမေရိကန်သတင်းမီဒီယာတွေမှာတင်လင်းလာနေကဖော်ပြနေကြတာပါ2019ခုနှစ်သမ္မတကျန်းသစ္စာကျင်းစုပွဲနဲ့ဆက်နွယ်နေတဲ့အခမ်းအနားတွေအတွက်လက်ခံရရှိတဲ့ဒေါ်လာ108တန်းကိုကော်မတီအနေနဲ့အလွဲသုံးစားလုပ်ခဲ့သလားဆိုတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရရှိနေတွေကစုံစမ်းစစ်ဆေးနေကြတာပါကျန်းသစ္စာကျင်းစုပွဲအခမ်းအနားအတွက်ငွေတွေလူဒန်းခဲ့တာကြောင့်အပြန်အလှန်သဘောနဲ့အကျိုးခံစာဝင်ပေးခဲ့သလားဆိုတာအပြင်လူဒန်းကြတဲ့သူတွေထဲမှာနိုင်ငံခြားသားတွေပါမပါဆိုတာကိုပါစုံစမ်းစစ်ဆေးနေတာပါသမ္မတကျန်းသစ္စာကျင်းစုပွဲအခမ်းအနားတွေအတွက်နိုင်ငံခြားသားတွေလူဒန်းခွင့်ကိုအမေရိကန်ဥပဒေကတားမြစ်ထားတာဖြစ်ပါတယ်အစိုးရရှိနေတွေကဆင့်ခေါ်တောင်းဆိုတဲ့စာကိုသူတို့အနေနဲ့လက်ခံရရှိကြောင်းဒီကိစ္စအတွက်အစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြန်လည်တုံ့တက်မှုတွေပြုလုပ်နေကြအောင်သမရကျန်းသစ္စာကျင်းစုရေးကော်မတီပြောခွင့်ရပြောတာကိုကိုကပီသတင်းနေမှာဖော်ပြကြပါဗျ။အ
ာဖဂန်နိုင်ငံမြောက်ပိုင်းကတီးခြားတိုက်ခတ်မှုတွေအတွင်းအစိုးရတပ်ဖွဲ့ဝင်40လောက်ထိသေဆုံးသွားတဲ့အကြောင်းတာလီဘန်တပုံဖွဲ့ကပြောဆိုလိုက်ပါတယ်။ကွန်ဒိုစ်ပြည်နယ်မြို့တော်အနီးဒီနေ့အစောပိုင်းတာလီဘန်တပုံတွေတိုက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေနဲ့မြို့ကန်တွေကပြောပါတယ်။တိုက်ခတ်မှုကြောင့်အနည်းဆုံးစစ်သား25ယောက်နဲ့ရဲ3ယောက်သေဆုံးပြီးနောက်ထပ်လူ20ထဏ်ရာရရောင်းလဲပြည်နယ်ကောင်စီဒုက္ခဆဖီဦးလာအမေရိကအာဖဂန်တိုင်းဌာနတွေကိုပြောဆိုလိုက်တာပါကာဘူးမြို့တော်ကကာဝဲဝန်ကြီးဌာနတာဝန်ရှိသူတွေကတော့ဒီနေ့စောပိုင်းတာလီဘန်တပုံတွေအလုံးရင်းနဲ့တိုက်ခတ်မှုကိုအတည်ပြုပြောဆိုခဲ့တယ်လို့တိုက်ခတ်သူ22ယောက်သေဆုံးပြီးအများအပြားဒဏ်ရာရကြောင်းပြောဆိုထားပါတယ်အစိုးရတပ်ဖွဲ့ဝင်တွေထိခိုက်မှုရှိကြောင်းအတည်ပြုပေမဲ့လည်းကိန်းဂဏန်းအတိအကျကိုတော့မပြောပါဘူးတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့ကွန်တက်စ်ပြည်နယ်ကတိုက်ခတ်မှုတွင်အာဖဂန်စစ်တပ်ဖွဲ့ဝင်30သေဆုံးကြောင်းပြောဆိုခဲ့ပါတယ်ကယ်ရရှိနေတဲ့ဘင်္ဂလားပြည်နယ်တွင်ကရဲစခန်းတစ်ခုကိုလည်းတပုံးနေမနစ်ညာပိုင်းကဝင်ရောက်စင်းနေတက်ခတ်ခဲ့ရမှာလွန်ယွေတက်ဖို့ရင်ဆယ်ယောက်တက်မနေတည်ဆုံသွားတဲ့အကြောင်းလွန်ယွေအနာမတွေကိုကူကပ်ပြီးဒေသခံသတင်းတွေမှာဖော်ပြနေပါတယ်
ဗင်နီဇွဲလားနိုင်ငံပြည်ပခါကိုတိုက်ရင်အသုံးဖြစ်ရှိမှာမဟုတ်ကြောင်းကနေဒါနဲ့လီမာလက်တင်အမေရိကန်နိုင်ငံများအဖွဲ့တို့ကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအပေါ်ဖိအားပေးနိုင်ရေးအတွက်တခြားနိလနေကိုရှာဖွေနေကြောင်းအဖွဲ့ဝင်73နိုင်ငံပါတဲ့အဲ့ဒီလီမာလက်တင်နဲ့အမေရိကန်နိုင်ငံများအဖွဲ့နိုင်ငံကြီးဝန်ကြီးတွေကပြောပါတယ်။သူတို့အဖွဲ့အနေနဲ့တိုက်ရင်အားကိုအသုံးပြုခြင်းမဟုတ်ဘဲနိုင်ငံရေးတန်တမာရေးနိလန်တို့နဲ့ငြိမ်းချမ်းတဲ့အသွင်ကူးပြောင်းရေးကိုလိုလားတယ်ဆိုတာထပ်လောင်းပြောကြားလိုကြောင်းပြောပါတယ်။လီမာနိုင်ငံများအဖွဲ့ရဲ့ကြီးညာချက်ထွက်မလာခင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းဗင်နီဇွဲလားပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ဒေါ်လာ140ကူညီမယ်အကြောင်းကြီးညာခဲ့ပြီးသမ္မတမာဒူရိုအစိုးရဟာအကြောက်တရားတွေဝင်လာအောင်စစ်တပ်အင်အားကိုအသုံးပြုလိုတဲ့အာဏာရှင်အစိုးရဖြစ်ကြောင်းပြောပါတယ်။ဗြိတိန်ပြင်သစ်ဂျာမနီနဲ့စပိန်အပါအဝင်ဥရောပတိုက်16နိုင်ငံတို့ကလည်းအတိုက်ခံကောင်းဆောင်ဟွမ်ဂွေဒိုကိုဗင်နီဇွဲလားနိုင်ငံခေါင်းဆောင်အဖြစ်အသိအမှတ်ပြုတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုထောက်ခံကြောင်းပြောကြပါတယ်။
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15653တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မိတ်ကန်တဲ့မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာဆွေရကိုလက်နက်ကင်တော်လန်နေကြတဲ့တိုင်းဒေသလက်နက်ကင်အဖွဲ့အစည်းလေးကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ကြောင်းဒီနေ့ပဲကြီးညာလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MND ကုကန်တပ်ဖွဲ့ KIA ကချင်လက်နက်ကင်ဖွဲ့နဲ့ TNL တောင်းပလောင်ဖွဲ့တွေဟာ NDA ရှိတဲ့အဖွဲ့အစည်းအဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့ကြောင်းဒီနေ့ပဲကုမ္ပဏီကကြီးညာချက်ထုတ်ပြန်လိုက်တာပါ။လက်နက်ကင်အဖွဲ့လေးဖွဲ့ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာပေါ်ကဖယ်ရှားသွားမှာဖြစ်ကြောင်းလည်းကြီးညာချက်ကဖော်ပြထားပါတယ်။ချမ်ပဝါရီလှူရှာမှုစနေတိကျအမုန်းပွားအောင်ကြိုးပမ်းမှုလူများပြားကိုတပ်ဖြတ်မှုလူမောကုန်မှုနဲ့တခြားရာဇဝတ်မှုမြောက်တဲ့လူရည်တွေပါဝင်ပရိပခတ်ဖြစ်စေတဲ့လူရည်တွေကို Facebook စာမျက်နှာတွေပေါ်မှာလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုထားတာပါမြန်မာနိုင်ငံကလူမျိုးရေးပရိပခတ်ရဲ့အကြောင်းရင်းခံတွေကိုနေရှိုင်းကြောင်းအတိအမှတ်ပြုလက်ခံထားတယ်လို့လူမှုကွန်ရက်ကော်မတီတစ်ခုအနေနဲ့ပြဿနာတွေကိုထိန်းချုပ်နိုင်မှုအထက်နိုင်ဆုံးကြိုးပမ်းတဲ့အနေနဲ့အခုလိုဖယ်ရှားတာတွေလုပ်တဲ့ဖြစ်တဲ့အကြောင်းလဲ Facebook ရဲ့ကြီးညာချက်ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ Facebook စာမျက်နှာတွေပေါ်မှာအမုန်းစကားတွေနဲ့လူနည်းစုတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုအားပေးရရောက်တဲ့လူရက်တွေပြန့်နှံ့နေတာတွေကိုထိန်းချုပ်ဖို့ပြုတ်ခွက်ခဲ့တဲ့အကြောင်းကုလသမဂ္ဂရရှိရေးအပါအဝင်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအရေးယူမှုတွေလည်းပေါ်ပေါက်လာတာဖြစ်ပါတယ်
မြန်မာနိုင်ငံရှမ်းပြည်နယ်တွေကိုတရားမဝင်ဝင်ရောက်လာသူထိုင်းနိုင်ငံသား80ကိုအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။သူတို့ကိုထိုင်းမြန်မာနယ်စပ်ချင်းရိုင်နယ်အနီးဆုံးမြန်မာနိုင်ငံဘက်မိုက်ဆပ်မြို့နယ်အတွင်းကဝလာဟုတိုင်းရင်းသားတွေအများဆုံးနေထိုင်တဲ့ရပ်ကွက်တွေတဲခုခံကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူးယစ်နဲ့မူကင်းထိချိုရေးအဖွဲ့တွေကပိုက်စိတ်တက်ရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းချင်းရိုင်ခရိုင်လူဝင်မှုကြီးကြပ်ရေးအရာရှိရဲမှူးအေကွန်ဘွန်စပါတင်ကဖေဖော်ဝါရီလ4ရက်နေ့မှာအတည်ပြုပြောကြားပါတယ်။တာချီလက်ခရိုင်ထူထူအုပ်ချုပ်ရေးဦးစီးဌာနကထုတ်ပြန်တဲ့သတင်းမှာတော့ရှမ်းပြည်နယ်မိုက်ဆပ်မြို့မိုးတလန်ကျေးရွာအုပ်စုအတွင်းဝါအထုဒေသနှစ်အတွင်းကကာရာအိုကေဆိုင်နေမှာဖေဖော်ဝါရီလ3ရက်နေ့ကဖမ်းမိခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာတော့သူတို့ကိုမိုင်းတွန်းရဲစခန်းမှာအမှုဖွင့်အရေးယူထားတယ်လို့ဆိုပါတယ်။အခုလိုရှမ်းပြည်နယ်အတွင်းထိုင်းနိုင်ငံသားတွေအစုလိုက်အပြုံလိုက်တရားမဝင်နေထိုင်မှုနဲ့အဖမ်းခံရတာဒါပထမဆုံးအကြိမ်ဖြစ်တယ်လို့ထိုင်းဘက်ကပြောဆိုထားပါတယ်။
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကျဆင်းနေစေဖြစ်ကြောင်းဝါရှင်တန်ခြေဆိုင် Freedom House ရဲ့အစီရင်ခံစာချက်ကဖော်ပြပါရတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစစ်ဆေးလေ့လာထားတဲ့အစီရင်ခံစာမှာဒစိတပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က30တမတ်ရထားရာကဒီနှစ်မှာတမတ်လျော့ပြီးအမှတ်30ရတဲ့အကြောင်းဖော်ပြထားပါရတယ်။ပြည်ရနေတဲ့မြန်မာနိုင်ငံမှာရိုက်တာသတင်းတော်နှုတ်ကိုဖန်ဆီပြီးထောင်နိုင်ဖြစ်ပေးခဲ့တာပါဝင်သတင်းမီဒီယာလွတ်လပ်ခွင့်နေပေါ်ဖိနှိပ်မှုတွေကြေကြေပြင်းပြင်းရှိနေစေဖြစ်ကြောင်းလည်းပေါ်ပြထားတာပါအသက်ခံရနေရဆုံးခွာကြရတဲ့အရသားတွေနဲ့လူနည်းစုတွေထောင်ချရှိခဲ့တဲ့အကြောင်းနဲ့တိုင်းနဲ့ချီရရင်းကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အထိစစ်တပ်ကလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာတွေကိုလည်းအစိုးရခန်းစာမှာကိုးကားဖော်ပြထားပါတယ်ဖီရန်ဟောက်အစိုးရခန်းစာထဲမှာပဲအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်နေတည်တည်သာကြာဆင်းလာတာကိုလည်းဖော်ပြထားတာပါတရားဥပဒေစိုးမိုးရေးအချက်လက်တွေပေါ်အခြေခံဖော်ပြတဲ့သတင်းမီဒီယာတွေနဲ့တခြားဒီမိုကရေစီအခြေခံမှုတွေပေါ်တိုက်ခိုက်ခံနေရတာတွေအတွက်လည်းသမ္မတတော်နဲ့ထရမ့်မှာတာဝန်ရှိတယ်လို့ဝေဖန်ထားပါတယ်ဒီမိုကရေစီတန်းပြည်တွေကိုအာဏာရှင်တွေကနောက်ဆုံးမှာအာဏာကိုချုပ်ကန့်ခဲ့ကြတဲ့ပုံစံမျိုးနဲ့ဆင်တူနေတယ်လို့လည်းသတိပေးထားတာပါစီရင်ခန်းစာမှာလေ့လာဆန်းစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းရှိတဲ့နိုင်ငံပေါင်း86နိုင်ငံကိုတော့လွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ထားပြီး 30ရာခိုင်နှုန်းရှိတဲ့59နိုင်ငံကတော့တစိပ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားလို့26ရာခိုင်နှုန်းနိုင်ငံပေါင်း50ခုတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်နေလဲသတ်မှတ်ထားပါတယ်
အရေးပြကျွန်းဆွယ်ကိုပိုယဟမင်းကြီးတပားရဲ့ပထမဆုံးခီးစဉ်အဖြစ်အာရဇော်ဘွားများပြည်တော်စု UAE မှာရောက်နေတဲ့ပိုယဟမင်းကြီး Francis ဟာဒီကနေ့အင်္ဂါနေ့မှာရောမမြို့ကိုပြန်လည်ထွက်ခွာသွားပါပြီ။ပိုယဟမင်းကြီးပြန်လည်မထွက်ခွာခင်ဒီကနေ့မှာပဲအဘူဒါဘီမြို့တော် Zayed အာဂဇာယုံမှာဝတ်ပြုဆုတောင်းပွဲကြီးကိုပိုယဟမင်းကြီးကဦးဆောင်ကျင်းပခဲ့ပါတယ်။ဒီဆုတောင်းပွဲကိုလူပေါင်း 33,000 ကျော်တက်ရောက်ခဲ့ကြတာပါ။အရေးပြကျွန်းဆွယ်တလွာခရီးယံဘာသာကိုးကွယ်သူတွေအများဆုံးတက်ရောက်တဲ့ဆုတောင်းပွဲလည်းဖြစ်ပါတယ်။တနင်္လာနေ့ကကျင်းပခဲ့တဲ့ဘာသာပေါင်းစုံညီလာခံကြီးမှာပိုယဟမင်းကြီးကအရှေ့လယ်ပိုင်းဒေသတွေမှာစစ်ပွဲတွေအဆုံးသတ်ရေးနဲ့ယင်မင်စီးရီးယားအီရတ်နဲ့လစ်ဗျာဒေသတွေမှာပြည်ပကားတွေအဆုံးသတ်ရေးအတွက်တောင်းဆိုခဲ့ပါတယ်။သူ့ရဲ့ခီးစဉ်ဟာဘာသာပေါင်းစုံအကြားဆက်ဆံရေးမှာတမိုင်းဆက်မျက်နှာတည်ဖွင့်တဲ့ခီးစဉ်အဖြစ်ပိုယဟမင်းကြီး Francis ကဖော်ပြပြောဆိုခဲ့ပါတယ
်အင်္ဂါနေ့ညပဲထိတ်တန့်ရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်အခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့တင်သွင်းထားတဲ့အဆိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဆွေးနွေးခဲ့ပြီးထောက်ခံသူကအများစုဖြစ်ပေမဲ့ကန့်ကွက်သူတွေလည်းရှိပါတယ်ပြည်တွင်းငြိမ်းချမ်းရေးအတွက်ပြင်ဆင်မှုလိုတယ်လို့ထောက်ခံသူတွေဘက်ကဆွေးနွေးပြီးကန့်ကွက်သူတွေဘက်ကတော့လှုပ်ထုံလှုပ်နီးနဲ့မညီဘူးဆိုတာကိုထောက်ပြဆွေးနွေးကြတာပါတက်မလို့ရာကိုလွတ်တော်ကိုစလဲရီကတော့ပါဝင်ဆွေးနွေးတာမရှိခဲ့ပါဘူးဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကအရေးကြီးအဆိုအဖြစ်ပြည်တော်စုလွတ်တော်မှာတင်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီတရဖွဲ့စည်းရေးအဆိုကိုဒီကနေ့ပြည်တော်စုလွတ်တော်မှာဆွေးနွေးရမှာထောက်ခံဆွေးနွေးသူ22ဦးကန့်ကွက်သူ5ဦးနဲ့အကြံပြုဆွေးနွေးသူ4ဦးရှိခဲ့ပါတယ်ထောက်ခံဆွေးနွေးသူအများစုမှာတိုင်းသားပါတီတွေကကိုယ်စားလှယ်တွေပါဝင်ပြီးရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်7ကဒေါ်ထုမေကအခုလိုဆွေးနွေးပါတယ်
မြန်မာနိုင်ငံမှာခက်ဆက်ဆက်ဆိုးရဆက်ဆက်စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အနှစ်သာရပြည့်ဝတဲ့ဖက်ဒရယ်ပြည်ထောင်စုမတင်ဆောင်နိုင်သေးတဲ့အတွက်ဒုက္ခမျိုးမျိုးခံစားနေရတဲ့တိုင်းရင်းသားပြည်သူများအရွယ်နဲ့မမြအောင်ဒုက္ခရောက်နေကြရတဲ့စစ်ဘေးဒဏ်ခံကလေးငယ်များအမျိုးသမီးများနဲ့တက်ကြီးရွယ်ဝများစစ်ပွဲများကြောင့်အရွယ်မတိုင်ခင်ကြွေလွင့်နေရကြရတဲ့လူငယ်များအပေါ်ကိုချင်းစာစိတ်မြစ်တန်စိတ်ထားရှိပြီးသဘောထားကြီးစွာနဲ့အခြေခံဥပဒေကိုပြင်ဆင်ဖို့အားလုံးပူးပေါင်းဆောင်ရွက်နိုင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတွေကဖွဲ့စည်းရန်ပြည်တော်စုလွတ်တော်တို့တိုက်တွန်းကြောင်းအဆိုအားလေးနဲ့စွာအကြံပြုဆွနေရင်နေကုန်းချက်ရပါတယ်
ပြောပွဲမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးတောင်းအေးကတော့အရေးကြီးဆိုတင်ပြချက်ဟာပြည်တော်စုလွတ်တော်ဆိုင်ရာဤဥပဒေ66ကကြီးနဲ့ကန့်ညီမှုရှိမရှိတင်ပြခဲ့သလိုဖွဲ့စည်းပုံပြင်ဆင်ရမှာလဲဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါပုံမှန်တွေအပြင်ပြည်တော်စုလွတ်တော်ဥပဒေဤဥပဒေတွေနဲ့ကန့်ညီမှုမရှိကြောင်းတင်ပြခဲ့ပါတယ်ဒီလိုမကိုက်ညီတာကြောင့်နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးကဆုံးဖြတ်ချက်နဲ့သဘောထားကိုရယူဖို့ဦးတောင်းအေးကတင်ပြထားပါတယ
်ဒီနေ့အမျိုးသားရင်ကြားစီရေးလို့ကြွကြော်နေတဲ့အစိုးရတရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြဋ္ဌာန်းထားတဲ့ဥပဒေများနဲ့အညီငြိမ်းချမ်းစွာအားလုံးပူးပေါင်းဆောင်ရွက်ခြင်းအတာအကောင်းဆုံးဖြစ်ပါတယ်နိုင်ငံကြီးပါဝင်ကျွန်တော်တို့အားလုံးဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်125ပါဇယားလေးနဲ့အညီဂတိစစာပြုထားတယ်ဖြစ်ပါတယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်ရဲ့ဥပဒေများကိုလည်းလိုက်နာပါမယ်လို့ဖော်ပြထားပါတယ်ဒီဂတိတ္တစာတီးဖို့လိုပါတယ်။ညီကုံညုတ်တင်ပြလိုတော့ကျွန်တော်နဲ့ကိုယ်စလဲအချို့ဆွေးနွေးကြရာဥအောင်ကြီးညွတ်ရဲ့အဆိုဟာဥပဒေနဲ့ကန့်ညီခြင်းမရှိဘူးလို့ဆိုတဲ့အတွက်ဒါကိုလက်မခံရင်ဖွဲ့စည်းပုံအခြေခံဥပဒေအရဖွဲ့စည်းထားတဲ့နိုင်ငံတော်ဖွဲ့စည်းပုံဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်နဲ့သဘောထားကိုရယူပေးနိုင်မှရန်နိုင်ငံကကြီးကလေးစားစွာတင်ပြရင်ညီကုံချုပ်ရပါတယ်
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်73ကလွတ်တော်ကိုယ်စားလှယ်ဒေါက်တာမြညာနာဆိုးကတော့အရေးကြီးဆိုတင်ပြထားတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ပြင်ဆင်ရေးဆိုတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခန်းစနစ်ကိုပဲအားလုံးကပြင်းမြင်ကြပါတယ်အဲ့ဒီပုံမှန်တွေမှာပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းခြင်းမပြုရလို့လဲမကန့်သတ်ထားပါဘူးပြင်ဆင်ရေးဆိုတဲ့စကားရက်တစ်ခုပေါ်မှာပဲအ내ကောက်ဖို့မသိပါဘူး
ပူပေါင်းကော်မတီဖွဲ့စည်းတာဟာအခြေခံဥပဒေပြင်ဆင်ရေးမှာပါတီတရက်ထဲကမဟုတ်ပဲအခြားပါတီတွေအပြင်တမရတာလွှတ်တော်ကိုယ်စားလှယ်တွေပါပါဝင်ရေးအတွက်ဖြစ်ကြောင်းဒေါက်တာမြတ်ညာနာဆိုးကပြောပါတယ်အကြံပြုဆွေးနွေးချက်တွေမှာတော့ပူပေါင်းကော်မတီဖွဲ့စည်းတာဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံရဲ့အခြေခံဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့မူပေါင်းတွေကိုကျော်လွန်နေသလားဆိုပြီးမေးမြန်းဆွေးနွေးတာတွေရှိသလို ကော်မတီကိုအချိန်ကာလသတ်မှတ်ပြီးထိရောက်တဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လဲတိုက်တွန်းတာတွေရှိပါတယ်ဒီကနေ့ပြည်တော်စုလွှတ်တော်ဆွေးနွေးပွဲမှာတမရတာလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာတော့မရှိခဲ့ပါဘူးလွှတ်တော်ရန်နာချိန်မှာတမရတာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကသူတို့ရဲ့လူသားချက်ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကဒီပြင်ကျင်နေဆိုရင်ပြင်ကျင်တဲ့ပုံမှန်ကိုဥရေမှုချပြရေးတင်ရပါရေးတင်ပြီးလို့ရှိရင်အဲ့ဒီမှာကျွန်တော်ဝိုင်းဆွေးနွေးရပါအဲဆွေးနွေးတဲ့ခါကျရင်တော့သူတို့တင်လာတဲ့ဥပဒေမှုချပေါ်မူတည်ပြီးတော့ကျွန်တော်တို့ကဝိုင်းအောင်ဆွေးနွေးမှာပေါ့နောက်ဆွေးနွေးပြီးတော့မှသာလေကျွန်တော်တို့လုံးလုံးတိုင်းပဲလွတ်တော်ထဲမှာမဲခွဲဆုံးဖက်တော့ဆက်သွားမှာပေါ့။တို့အဲ့တိုင်းပဲသွားစေချင်တယ
်။လောလောဆယ်မှာတော့ပူပေါင်းကော်မတီဘလို့ဖွဲ့စည်းမလဲဆိုတာကိုစောင့်ကြည့်နေစေရှိပြီးကော်မတီဖွဲ့စည်းမှုပေါ်မှာမူတည်ပြီးဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းဆက်ပြောပါရက်။ဒီကနေ့တင်ပြတဲ့အဆိုတွေနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ပြည်တော်စုလွတ်တော်အစည်းအဝေးမှာလွတ်တော်ဒုတိယနိုင်ငံကကပြန်လည်ဆွေးနွေးပြီးလွတ်တော်ရဲ့အဆုံးဖြတ်ကိုရယူသွားမယ်လို့ပြည်တော်စုလွတ်တော်နိုင်ငံကဦးတီခွန်မြတ်ကအစည်းအဝေးပြီးမှကြေညာသွားပါတယ
်။ကိုမိုးစောပါရှင်ခရတော်ဆန်းစုကြည်ရဲ့ပြည်တွင်ခရီးစဉ်သတင်းပဲဆက်ရအောင်ပါပြည်내ဒေသတွေကိုသွားရောက်ပြီးတော့ဒေသခံလူထုနဲ့တွေ့ဆုံတဲ့နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွေဟာဝေဖန်တန်တွေထွက်နေသလို2020ပြည်내ရွေးကောက်ပွဲအတွက်မဲဆွယ်ရလို့မထင်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရယ်ဒေါက်အောင်ဆန်းစုကြည်ဟာအင်္ဂါနေ့ကရှမ်းပြည်နယ်ဖက်မှာရောက်နေပြီးဒီခီးစဉ်ပြည်ရင်တနင်္လာရီတိုင်းဖက်ကိုသွားဖို့ရှိတယ်လို့လည်းမုံရဦးအောင်ရှင်ကပြောပါရယ်အပြည့်စုံကိုတော့ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါရယ်
2019ရဲ့တတိယမြောက်ပြည်내ခီးစဉ်အနေနဲ့နိုင်ငံတော်တာဝန်ခံဒေါက်တာဆန်းစုကြည်ဟာဖေဖော်ဝါရီလ5ရက်နေ့ကရှမ်းပြည်အစီပိုင်းနဲ့တောင်ပိုင်းကိုသွားပြီးလူလူနဲ့တွေ့ဆုံခဲ့ရပါဒီနှစ်အစပိုင်းမှာပဲပြည်내ရီဘက်ကိုဒေါက်တာဆန်းစုကြည်ခီးဆက်နေတဲ့အပေါ်ထွက်ပေါ်နေတဲ့ဝေဖန်တန်တချို့ကို NLD ပြန်ကြားရေးတာဝန်ခံကငင်းလိုက်သလိုနောက်သွားဖို့ရှိတဲ့ခီးစဉ်နဲ့ပတ်သက်လို့လည်း VOA ကိုအခုလိုပြောပါရစေ
ခီးစဉ်ရွေးချက်ကတော့သူခါတိုင်းလိုပါပဲသူကအခုနောက်ပိုင်းမှာလေအင်းအင်းရီပေါ့ဗျာအင်းရီကိုသူသွားတယ်ပေါ့နော်သွားတယ်ပေါ့ပထမသွားတာတော့ကချင်းပေါ့ကချင်းပြီးတော့ချင်းပေါ့အခုရှမ်းပေါ့လေနော်သွားတယ်နောက်ကျွန်တော်ကြားလာတော့တနင်္သာရီတို့ဘာလို့ပဲလဲသွားအောင်မယ်လို့ကျွန်တော်ကြားတယ်ကျွန်တော်မြင်လာတော့သူတိုင်းရင်းသားဒေသတွေမှာဒါဆက်ပြီးတော့ပြန်ပြီးတော့ပေါ့လေသူအချိန်နဲ့အချိန်ရာတော့မှာတည်းကတွေ့ရင်ဆုံညင်တယ်ပေါ့တိုင်းရင်းသားလူလူနဲ့တွေ့ရင်ဆုံညင်တယ်ဆိုတဲ့သဘောပါပဲအဲ့တော့ပဲကျွန်တော်တို့မြင်ပါတယ်တခြားဟိုဟာတွေထင်တယ်လို့ပေါ့ဗျာဒီဟာတွေက2020နီးလို့ဟိုလာဒီရွေးကောက်ပွဲအတွက်မဲဆွဲတာတို့ဘာလို့ဒါမျိုးတွေမျိုးတော့ကျွန်တော်တို့အဲ့ဒါတော့မထင်ဘူးဗျာနော်ဒါတွေကဟိုသူ့ရဲ့သူလိုရိုးလုံးဆင်ပါပဲဒီမျိုးတွေကသူအချင်းအားတဲ့အခါဟိုအခွန်အခါဒါတဲ့အခါမှာဒီလိုပဲတိုင်းရင်းသားဦးနယ်စုတွေဒီကိုသွားတာလာလာရှိတတ်ပါလားအဲ့လိုပဲကျွန်တော်တို့ဟိုဟာပဲရိုးပဲကျွန်တော်တို့မြင်ပါတယ်ဗျာ
ဒေါက်ဆန်းစုကြည်ဟာရှမ်းပြည်အစီပိုင်းကတာချီလိပ်မြို့ကိုအင်္ဂါနေ့မနက်9နာရီခွဲမှာရောက်ခဲ့ပြီးမိုင်းရောင်းတဲ့ကျိုင်းတုံကိုနေကင်းပိုင်းမှာခီးဆက်ပါရယ်ညနေပိုင်းမှာတော့တောင်ကြီးမြို့ကိုသွားပါရယ်တာချီလိပ်မြို့အောင်မြတ်ခမ်းမမှာနိုင်ငံရေးပါတီရင်းနဲ့ရပ်ဘက်အဖွဲ့အစည်းတွေ90လောက်တက်ရောက်တဲ့တွေ့ဆုံပွဲကိုလုပ်ခဲ့ပါရယ်ဘဲဒေသပဲရောက်ရောက်ပြည်သူတွေရဲ့အခြေခံလိုအပ်ချက်ကအတူတူပဲဖြစ်တယ်လို့အဲ့ဒီတွေ့ဆုံပွဲအတွင်းဒေါက်ဆန်းစုကြည်ကပြောသွားတယ်လို့Federal Democracy ပြည်အောင်စုတည်ထောင်ရေးနဲ့ပတ်သက်လို့လည်းပြောသွားပါတယ်
။နိုင်ငံတကာနိုင်ငံတို့တက်ဖို့အတွက်အရေးကြီးဆုံးကတော့ပြည်သူလူထုရဲ့စိတ်ဓာတ်အင်အားပါ။ပြည်သူလူထုစိတ်ဓာတ်အင်အားနဲ့ပြည့်စုံတယ်ဆိုလို့ရှိရင်ရုပ်ပိုင်းဆိုင်ရာဘယ်လိုပြဿနာအခက်အခဲတွေပဲရှိရှိဒီမှာတော့ကြော်သားနေမှာဖြစ်ပါတယ်။ဒီမှာတော့အစိုးရဟာစစ်မှန်တဲ့ Federal Democracy ပြည်အောင်စုကိုထူထောင်ပြမှာတယ်လို့ကျွန်တော်ပြောပါတယ်။ဘာဖြစ်လို့ကျမတို့ဒီလိုပြောရလဲဆိုတော့ကျမတို့နိုင်ငံနဲ့အသက်တော်ဆုံးစနေဆိုကျမတို့ယူဆလို့ပဲဖြစ်ပါတယ်။ဒီနိုင်ငံလိုတိုင်းသားလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့မတူကွဲပွဲပြားမှုတွေပေါ်မှာညီညွတ်မှုတည်ဆောက်ရမယ်နိုင်ငံအတွက်ဆိုလို့ရှိလို့ရှိတယ်။ကျမတို့ဟာတယောက်နဲ့တယောက်နားလည်မှုရှိဖို့တယောက်နဲ့တယောက်လေးစားဖို့ဆိုတာအင်တာမအရေးကြီးပါတယ
်။ဒေသခံတွေကတော့လက်မှတ်ဆက်သွယ်ရေးကောင်းမွန်လာအောင်လုပ်ပေးဖို့ကုန်ကားတွေအတွက်လမ်းဖြတ်တန်းကားတွေလုံခြုံကောက်ခံတာမလုပ်ဘူးလေယာထွက်ကုန်တွေဈေးကောင်းရဖို့မြေယာပြဿနာတွေနဲ့လူမှုရေးကိစ္စတွေကိုအဓိကထားတင်ပြကြပါရယ်ဖေဖော်ဝါရီလ9ရက်နေ့ကျရင်ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာလုံမယ်ရှမ်းပြည်နယ်နေအခမ်းအနားကိုလည်းနိုင်ငံတော်အတိုင်ပင်ခံတက်ရောက်ပြီးမိန့်ခွန်းပြောဖို့ရှိရလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပြောဆိုပါရယ
်ကိုဇော်ထက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါရယ်သူရဦးရွှေမန်းဦးဆောင်တဲ့ပြည်တော်စု ကောင်ဂျိုဆောင်ပါတီ Union Betterment Party UBP ကိုထူထောင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာ February 5ရက်အင်္ဂါနေ့ကတရားဝင်လျှောက်ထားလိုက်ပြီးဖြစ်ပါတယ်။တီပါတီသစ်ဟာလာမယ့်2020ရွေးကောက်ပွဲအတွက်ဦးတည်တာကြောင့်မြန်မာနိုင်ငံရင်းမှာအားပြိုင်မှုတွေပုံများလာမယ်ဆိုတဲ့သုံးသပ်ချက်မျိုးလည်းရှိပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တချိန်ကစစ်အစိုးရလက်ထက်မှာတတိယအဆင့်အမြင့်ဆုံးတက်မတော်ခေါင်းဆောင်ဖြစ်ခဲ့ပြီးပြီးခဲ့တဲ့လွတ်တော်တက်တန်းမှာပြည်သူ့လွတ်တော်ဥက္ကဋ္ဌလက်ရှိလွတ်တော်တက်တန်းမှာတော့ဥပဒေရေးရာအထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌဖြစ်သူဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်ကသူဦးဆောင်မဲ့ပါတီတဲ့ရဲ့အဓိကမူဝါဒတွေလို့ဆိုရမယ့်အချက်တွေကိုပါတီမတ်ပုံတင်စပြီးရှောက်ထားလိုက်တဲ့အင်္ဂါနေ့မှာပဲလူမှုကွန်ရက် Facebook ကနေတဆင့်အခုလိုပြောပြထားတာပါ
Federal Democracy နိုင်ငံထူထောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးဤအဓိကအခြေခံဖြစ်တဲ့စီးပွားရေးကိုတိုးတက်ကောင်းမွန်အောင်ဆောင်ရည်ရည်တစ်ချိန်ဒီမှာပဲလူမျိုးရေးခန္ဓာဖြစ်တဲ့ပညာရေးကျန်းမာရေးနဲ့ယဉ်ကျေးမှုခန္ဓာတို့ကိုစနစ်တကျအစီအစဉ်ရှိရှိအကောင်အထည်ဖော်ဆောင်ရည်ရည်တရားဥပဒေစိုးမိုးရေးတည်ငြိမ်အေးချမ်းရေးတရားမျှတရေးနဲ့ငြိမ်းချမ်းရေးမိမိတို့ပြည်ထောင်စုမြန်မာနိုင်ငံတော်နှင့်စီလျော်လိုက်ဖက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြည့်လို့ဖြစ်ပါတယ
်ပါတီမှတ်ပုံတင်လျှောက်ထားတဲ့နေရာမှာထဲသွင်းဖော်ပြထားတဲ့ပါတီခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးမှတ်ပုံတင်လျှောက်လာကိုကိုယ်တိုင်သွားတင်ခဲ့သူပါတီဝင်တဦးဖြစ်တဲ့ဦးကျော်စန်းကအခုလိုပြောပြပါတယ
်လက်ရှိကော်မရှင်နဲ့12ယောက်ပါတယ်ကျန်တာ9ယောက်ပေါ့ငါအတွက်ပြည်သူအတွက်ဒီကောင်းကျိုးတွေကိုဆောင်ရွက်နိုင်မယ်ဒါကျွန်တော်တို့ရဲ့ကျွန်တော်တို့လောက်မှနဲ့ကြိုက်နဲ့ရွေးချင်တဲ့ကြိုက်တဲ့ခေါင်းငွေပေးတာပါရေရှည်တော့ပ
ါဒီ19ဦးထဲမှာတော့အငိမ့်စားတက်မတော့အရာရှိကြီးတွေလည်းပါဝင်ပေမဲ့အဲ့ဒီအရေးအတွက်ကဘလောက်အရက်သားအရေးအတွက်ကဘလောက်ဆိုတာကိုတော့အတိအကျမသိရသေးပါဘူး2020ပြည့်နှစ်ကျင်းပမဲ့ရွေးကောက်ပွဲကို UTP ပါတီဖွဲ့စည်းခွင့်လျှောက်ထားတာဖြစ်တဲ့အတွက်လာမယ့်ရွေးကောက်ပွဲအခင်းကျင်းမှာအပြောင်းလဲတွေရှိလာနိုင်တယ်လို့မြမနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကမြင်ပါတယ်
2020ရွေးကောက်ပွဲမှာတော့သူရရွှေမန်းဦးဆောင်တဲ့နိုင်ငံရေးပါတီတဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တော့မိတ်ဖက်ပါတီအသွင်ဝင်ရောက်ရှင်ပြိုင်မယ်ဆိုရင်တော့နော်2020ရွေးကောက်ပွဲအခင်းကျင်းမှာတော့ပို့ပြီးတော့ရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်နောက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပေါ်မှာမဲဆန္ဒရှင်ပြည်သူလူထုရဲ့ယုံကြည်မှုထောက်ခံမှုကိုလည်းပဲထိခိုက်နိုင်တယ်လို့မြင်တယ်
အခုပါတီတက်မှာပါဝင်သူတဦးလည်းဖြစ်ဥပဒေရေးရနဲ့အထူးကိစ္စရများလေးလာဆန်းစစ်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်ဟောင်းဦးမြင့်ထွန်းကတော့ပါတီအနေနဲ့လမ်းမဲ့ရေးကောက်ပွဲမှာလေသမားအလုသမားတွေကို UTP အောင်မြင်ဖို့လုပ်မယ်လို့ဆိုပါတယ်
။ရာတိုင်းလုံးတဝက်မဟုတ်တော့မှလေ20% 30% လောက်များရမလား။ဟုတ်။အဲနောက်ဆုံး 10% လောက်ရလဲဟိုလွတ်တော်တဲ့ရောက်တယ်ကလည်းမှလူဒန်းစားအခြေခံလူဒန်းနောက်ဝန်တဲ့အဲ့ဒီဟာလေးကတော်တော်လေးသူ့ကိုနည်းနည်းလေးဟိုသဘောကျတာလေ
ပါတီတစ်မှာပါဝင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့ကော်မရှင်မှာဆက်ရှိနေမလားထွက်ကြမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးကော်မရှင်မှာဆက်ပြီးပါဝင်မယ်ဆိုရင်လေတည်ဆဲဥပဒေရာညှိစွန်းတာမရှိတာကြောင့်ဘလို့လောက်ဆောင်မလဲဆိုတာအခြားကော်မရှင်ဝင်တွေနဲ့ဆက်ဆွေးနွေးသွားဖို့ရှိတယ်လို့ပါတီဝင်တဦးလည်းဖြစ်ကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဝင်းတန်းက VOA ကိုပြောပါရယ်ပါတီနဲ့ပတ်သက်တဲ့အသေးစိတ်တွေကိုလည်းမကြခင်ထုတ်ပြန်ကြေညာသွားမယ်လို့ပြောပါရယ်သူရဥရွှေမန်ပါတီထောင်မဲ့ကိစ္စအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုအတိပေးထားပြီးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ထားပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူးရှင်
မမေခတင်ပြသွားတာပါရှင်အခုတော့ကဘာကျော်မင်းသမီးအင်ဂျီလီနာဂျိုလီဒုက္ခသည်စခန်းကိုလာရောက်သွားတဲ့တဲ့ရင်တင်ပြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးတန်တမန်နာမည်ကြီးဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျီလီနာဂျိုလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာအနီးကကုဒုပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေကိုအားပေးစကားပြောခဲ့ပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအရေးကြီးသလိုလောလောဆယ်မှာတော့ပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့လည်းကုလအထူးတန်တမန်ဂျူလီကပြောပါရယ်ဒီကနေ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့အခြေအနေအပြည့်စုံကိုတော့မဆူမုံကစူးစီးတင်ပြထားပါရယ်
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အထူးတန်တမန်အင်ဂျယ်လီနာဂျိုလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံးရတာခီးရောက်ရှိနေတာဖြစ်ပါတယ်။အထူးတန်တမန်အင်ဂျယ်လီနာဂျိုလီရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီနိုင်ရေးကုလသမဂ္ဂဘက်ကဒေါ်လာတန်920နိုင်ငံတကာကိုတောင်းခံမဲ့အစီအစဉ်မစခင်ကြိုတင်သွားရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်လာကြတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီလိုအပ်ချက်တွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အနေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်အကဲဆတ်မှုအခက်အခဲတွေကိုလာရောက်လေ့လာတာဖြစ်ပြီးလက်တလုံးမှာတော့ဒုက္ခသည်တွေနေရပြန်ဖို့အဆင်သင့်အခြေအနေမဖြစ်သေးဘူးလို့ကုလအထူးတန်တမန်ဂျိုလီကပြောသွားပါတယ်
။ The people responsible for human rights violations must be held accountable for their actions.
လူခွေချိုးဖောက်တဲ့သူတွေအနေနဲ့သူတို့ရဲ့လုပ်ရဲ့အတွက်တာဝန်ခံမှုရှိရပါလိမ့်မယ်။အခြေအနေတွေတိုးတက်ကောင်းမလာအောင် UNHCR ကပံ့ပိုးကူညီဖို့အဆင့်သင့်ရှိနေပေမဲ့လို့လက်တွေ့အခြေအနေတွေကတိုးတက်ကောင်းမလာတာသိပ်မရှိတာကြောင့်လောလောဆယ်မှာတော့ဒုက္ခသည်တွေနေရပြန်ဖို့ဆိုတာမဖြစ်နိုင်သေးပါဘူး
။ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိပြီးအခြေခံခွင့်ရေးတွေကိုခံစားရဖို့အရေးကြီးတယ်လို့မိမိတို့ရဲ့သဘောဆန္ဒနဲ့ကိုယ်နေရပြန်တာမျိုးဖြစ်ရပါလိမ့်မယ်လို့သူကပြောပါတယ်။
Finally, and more importantly, to the Rohingya refugees, I want to say I am humbled and proud to stand with you today.
ခုနောက်ဆုံးအရေးကြီးဆုံးတစ်ချက်အနေနဲ့ရင်းကြဒုက္ခသည်တွေကိုကျွန်မပြောချင်တာကတော့ရှင်တို့ဘက်ကနေအခုလိုရက်တည်ခွင့်ရတာကိုပဲကျွန်မဂုဏ်ယူပါတယ်ဘေးကင်းလုံခြုံမှုရှိရှိလွတ်လပ်စွာနေထိုင်ခွင့်ကိုယုံကြည်ရကိုကိုယ်ခွယ်ခွင့်နဲ့တခြားဘာသာတွေလူမျိုးစုတွေနဲ့အတူတကွရှင်တွဲနေထိုင်ခွင့်ရှင်တို့အားလုံးမှာရှိပါတယ်နိုင်ငံသားဖြစ်ခွင့်အားလုံးမှာရှိပါတယ်ရှင်တို့ကိုဖိနှိပ်ဆက်ဆံတဲ့သူတွေသာရှက်ဖို့ကောင်းတာပါ
ဒီကနေ့မှာတော့ Miss Julie ဟာ Cost Bazaar ကကုတုဘလောက်ဒုက္ခသည်စခန်းကိုတွားရောက်ပြီးတော့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ကုတုဘလောက်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ရိုဟင်ဂျာမျိုးသမီးတွေနဲ့လည်းတီးတန့်တွေ့ဆုံခဲ့တယ်လို့ဘာလုခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တအူးဖြစ်တဲ့ဦဆလန်ကပြောပါတယ
်ဒီကနေ့မှာတော့အမျိုးသမီးပထမဆုံးအမျိုးသမီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်အမျိုးသမီးခေါင်းဆောင်တွေအဖြစ်မှာကျွန်တော်ဒီမှာရိုဟင်ဂျာဒုက္ခသည်များကိုပူဇော်ပြုတဲ့ ARCHA ရဲ့အမျိုးသမီးခေါင်းဆောင်တွေလည်းဆောက်ရပါတယ်ဒီမှာအဓိကဆွေးနွေးကြတာဒုက္ခသည်တွေရဲ့အခြေအနေကိုတော့ဆွေးနွေးခဲ့တယ်။နောက်ဒီမှာတော့ပတ်မှုအခြေအနေကိုလေ့လာခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့ဇဝင်ကဒုက္ခသည်တွေကမင်းကြီးချင်တာကြီးအတွက်လွှဲခြားဖို့တွေကိုလည်းတော့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ
်။ကုလအထူးတန်တမန်ဟာသူ့ခီးစဉ်တွင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့နိုင်ငံသားရေးဝန်ကြီးအက်အဘဒူမူမန်တို့နဲ့တွေ့ဆုံမှုရှိပြီးဘင်္ဂလားဒေ့ရှ်ကလက်ခံထားတဲ့8,300ကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်မှုအရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့သဘောတူညီမှုတွေကိုအကောင့်ထည့်ဖို့ဆောင်ရွက်နေစေဖြစ်ပါတယ်။ဒီလိုမျိုးပြန်လာကြမဲ့သူတွေအတွက်ပြန်လည်လက်ခံနေရချထားရေးအစီအစဉ်တွေကအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုထားပေမဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှခိုင်မာတဲ့ဘဝအမှကန်ချက်သူတို့အတွက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူခွင့်ရေးတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒုက္ခသည်တွေပြန်မလာရဲကြသေးလို့နေရပြန်ရေးအစီအစဉ်တွေဟာလည်းနှောင့်နှေးနေစေဖြစ်ပါတယ်ရှင်
စည်းပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30နဲ့ 51 အပြင် line လမ်းမီတာ190ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီနေ့အမေရိကန်သမ္မတဒေါ်နယ်ထရန့်လွှတ်တော်နေတဲ့စလုံးကအမတ်ရဲ့ရှေ့မောက်မှာနိုင်ငံတော်ခြေပြမိန်ကွန်းပြောကြားဖို့စီစဉ်ထားပါတယ်။အမေရိကန်လွှတ်တော်ဟာပြီးခဲ့တဲ့နှစ်ကသူမိန်ကွန်းပြောခဲ့တဲ့လွှတ်တော်နဲ့မတူတော့ပဲဒီမိုကရက်အမတ်တွေကသူ့နဲ့သဘောထားကွဲလက်ပြီးသူ့ကိုဆန့်ကျင်ဝေဖန်နေခြင်းဖြစ်ပါတယ်။အစိုးရသုံးစိတ်ကိစ္စအချိန်မီညီနိုင်ရမယ်သတ်မှတ်ရဲ့နီလာသလိုစီးရီးယား၊အီရန်နဲ့မြောက်ကိုရီးယားရေးဒီမှာ CIA ထောက်လှမ်းရေးဌာနကြီးကဲတွေကသမ္မတနဲ့ကွဲလွဲချက်တွေကိုထုတ်ဖော်ပြောနေကြတဲ့အချိန်လေးဖြစ်ပါတယ်။သမ္မတနိုင်ငံတော်အခြေပြမိန်ကွန်းပြောချိန်လွှတ်တော်ဥက္ကဋ္ဌအဖြစ်နန်စီပလိုစီလွန်ခဲ့တဲ့9နှစ်ကလေးကတာဝန်ယူခဲ့ဘူးပါတယ်။သမ္မတအောင်ဘဲရက်ကိုဘားမားရဲ့2010ခုနှစ်ကအစည်းအဝေးကိုအကြီးအကျယ်ထောက်ခံခဲ့တဲ့သူပါ။ဒီကနေ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့အဓိကတောင်းဆိုချက်ဖြစ်တဲ့ဒတိုင်းကာကြီးအစည်းအဝေးကိုတော့သူကပြပြသားသားညင်းဆိုနေပါတယ်
။ There's not going to be any war.
အတည်ပြုမဲ့ဥပဒေထဲမှာဒတိုင်းကာဖို့အတွက်အသုံးစရိတ်ပါမမဟုတ်ပါဘူး။
သမ္မတထရန့်ဘက်ကလည်းအလျှော့မပေးပါဘူး။အမေရိကန်နဲ့မက္ကဆီကိုနယ်ကြားဒတိုင်းကာရေးကိုမဖြစ်မနေလုပ်မယ်လို့အခုလိုပြောနေဆဲဖြစ်ပါတယ်။
So if there's no wall it doesn't work. She's just playing games. So if there's no wall
ဒတိုင်းအတွက်မပါဘူးဆိုရင်အလုပ်ဖြစ်မှာမဟုတ်ပါဘူး။သူ့ဘက်ကနိုင်ငံရေးကစားနေတာပါ။ဒတိုင်းမရှိရင်အလုပ်မဖြစ်ဘူး။ကျွန်တော်တို့အခုချက်ချင်းဆောက်ရပါလိမ့်မယ်
။အစိုးရသုံးစိတ်ကိစ္စဖြေရှင်းမှုပါတီနဲ့စလုံးကဖွဲ့ထားတဲ့ကော်မတီအနေနဲ့နယ်ကြားလုံခြုံရေးကိစ္စအပေါ်နှစ်ပတ်အတွင်းညှိနှိုင်းကြရမှာပါ။မပြေလည်ဘူးဆိုရင်နောက်တစ်ကြိမ်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းတာတွေကြုံလာရနိုင်ပါတယ်။အထက်လွှတ်တော်လူများစုကောင်းသော Republican ထက်လွှတ်တော်မှ Mitch McConnell ကတော့အတက်နိုင်ဆုံးညှိနှိုင်းနေတဲ့အကြောင်းအခုလိုပြောပါတ
ယ်။ Whatever works which means avoiding a shutdown
ကျွန်တော်တို့အစိုးရလုပ်ငန်းတွေရပ်မသွားအောင်ရှောင်နိုင်ဖို့ဓမ္မရဘက်ကအမျိုးသားလုံခြုံရေးမကြေညာအောင်ဘလို့နီးနဲ့ဖြစ်ဖြစ်လုပ်နေပါတယ်။ခက်ခဲတွေတော့ရှိပါတယ
်။အခုအချိန်ထိတော့ဓမ္မရ Donald Trump ဘက်ကလွှတ်တော်ရဲ့သဘောတူညီချက်မယူဘဲသမ္မတရဲ့လုတ်ပိုင်ခွင့်နဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာကောင်းကြီးညာနိုင်တယ်ဆိုပြီးအရေးအမြတ်ပြောနေစေဖြစ်ပါတယ်။ဒီနေ့သမ္မတဒေါ်နယ်ထရန့်ပြောမဲ့မိန့်ခွန်းကနေရှေ့မှာဘာတွေဖြစ်လာနိုင်မလဲ၊တဲလွန်စဘာရမလဲ၊ပါတီနဲ့စလုံးကလွတ်တော်အမတ်တွေအာရုံစိုက်ကြပါလိမ့်မယ်။နိုင်ငံတကာရေးကိစ္စတွေနဲ့ပတ်သက်လို့လည်းသမ္မတထရန့်ကိုလွတ်တော်အမတ်တွေကဖိအားပေးနေခြင်းကြတာပါ။အိုက်စစ်စစ်ဆေးကြွတွေကိုအောင်ပွဲခံလိုက်ပြီးစီးရီးယားကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းမယ်လို့သမ္မတထရန့်ကြေညာထားတဲ့အပေါ်မှာလွတ်တော်အမတ်တွေထဲမှာဝေဖန်တာတွေရှိနေပါတယ်။အိုက်စီအဖွဲ့ကိုချိန်မွှန်းလိုက်ပြီဆိုတဲ့သမ္မတရဲ့ပြောဆိုချက်အပေါ်မှာထောင်လွှဲရေးဌာနကြီးကဒန်ကော့စ်ကိုယ်တိုင်ကလက်မခံပါဘူး။ဒန်ကော့စ်ကအခုလိုပြောပါလေ
။ ISIS is intent on resurging and still
ISIS ကပြန်ပြီးတော့ခေါင်းထောင်လာနေပါတယ်။အီရန်နဲ့ဆီးရီးယားကထောင်လွှဲချီတဲ့တိုက်ခိုက်ရေးသမားတွေပေါ်မှာသူတို့ကုတ်ကဲပြီးတိုက်နေတော့မှာပဲ
။တစ်ချိန်တည်းမှာသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နောက်တစ်ချိန်ထိထိဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတာကြောင့်မြောက်ကိုရီးယားရဲ့အနေအထားကို CIA ဒေါက်တာဂီနာဟက်စပဲကအခုလိုသတိပေးပါလေ
The regime is committed to developing a long range
North Korea ဆိုရဟာအမေရိကန်ပြည်တော်စုကိုဓာတ်ရိုက်ချင်းချောက်နေတဲ့တာဝေးပစ်မဇိုင်းဒုံးတွေထုတ်လုပ်နေတော့မှာပဲ
နိုင်ငံတော်ခြေပြမိန်ကွန်းမှာသမ္မတထရန့်အနေနဲ့စီးပွားရေးနဲ့သက်ဆိုင်တဲ့သတင်းကောင်းတစ်ခုကိုတော့ထည့်ပြောလာနိုင်ပါလေပြီးခဲ့တဲ့လအတွင်းမှာအမေရိကန်ပြည်ထောင်စုမှာအလုပ်ကိန်း3သိန်းလောက်ခန့်ထားနိုင်ခဲ့ပါလေအမေရိကန်ပြည်ထောင်စုရဲ့အလုပ်လက်မဲ့နှုန်း400ခန့်နှုန်းမှာပဲရှိနေတာကိုဂိုယူစရာဖြစ်မိန်ကွန်းမှာထည့်ပြောလာနိုင်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လီလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒါရိုက်လီလိုင်းစီစဉ်ကနေပြီးကျူးစွပါရယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လ
လက်ရှိဒီအာဏာရအန်ဒီအစိုးရရဲ့တိုင်းသားရေးရနဲ့ပတ်သက်တဲ့မူဝါဒအပေါ်မှာတုံ့တက်ဆွေးနွေးကြဖို့ဖြစ်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းသားချစ်ကြည်ညီညွတ်ရေးတို့နဲ့အတူပြည်ရင်းချင်းချင်းကိုဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်နေဆောင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်။ဒါပေမဲ့လည်းတိုင်းသားဒေသတွေမှာအာဏာရအန်ဒီပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနောက်တိုင်းသားအခြားအစုဖွဲ့တွေနဲ့အပြိုင်မှုတွေကြီးကြီးလာနေတာတွေ့ရပါတယ်။ဘာများမှားယွင်းနေသလဲ။ကျွန်တော်တို့ဒီ NLD ပါတီရဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်ပြီးတော့အခုတိုင်းလေလိုက်စီစဉ်မှာကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ ANP ပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးလှစောပါဦးလှစောလေလိုက်ပေါ်ရှိပါတယ်။နောက်တူကတော့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့အစည်းကပါဘုံဝီခွန်ဥကာဖြစ်ပါတယ်။နှစ်ဦးစလုံးဟာလက်ရှိမြမညီညာရေးလုပ်ငန်းစဉ်မှာလည်းပါဝင်ပတ်သက်နေသူတွေဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးလှစောကြားပါလား။
ဟုတ
်ကဲ့ပါဟုတ်ကဲ့ပြောမယ်ဆိုရင်တော့ energy အမျိုးသားဒီမိုစီဖွဲ့ချုပ်ကအတိုက်ခံဘဝမှာတိုင်းသားအဖွဲ့အစည်းတွေရဲ့ထောက်ခံမှုတွေတော်များရခဲ့လို့တိုင်းသားအဖွဲ့အစည်းတွေနဲ့လည်းတော်လေးရင်းနှီးနှီးဆက်ဆံရေးရှိခဲ့ပါတယ်ပြောရမယ်ဆိုရင်ဟိုဘက်ကမေဒရထကြီးညာချက်လိုဟာမျိုးတော်မှာအတွန်ဆတ်စုကြီးကသွားပြီးတော့ထောက်ခံတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ခုနအာနာရလာတဲ့ချိန်မှာပြောရမယ်ဆိုရင် energy ဟာတိုင်းသားဒေသတွေအသီးသီးမှာအာနာဒီတိုင်းသားပါတီနဲ့အပြိုင်မှုတွေစုဖွဲ့တဲ့အပြိုင်မှုတွေပြဿနာကြီးလည်းကျွန်တော်ခဏကြားနေရတာခင်ဗျာအဲ့ဒါပြောင်းလဲသွားတာလား energy party ရဲ့တိုင်းသားရေးမူဝါဒနဲ့ပတ်သက်လို့ဦးလှစောရဲ့တုံ့သက်ချက်ပေါ့နော်အရင်ဆုံးကျွန်တော်သိချင်ပါတယ်ခင်ဗျာ
ကျွန်တော်ပြောရတော့တော်တော်ခက်ပါတယ်နော်ကျွန်တော်တို့ကတော့ပြောင်းလဲအရင်ဆုံးကတော့ကျွန်တော်တို့ဟိုဟာဟိုကျွန်တော်တို့90နောက်ပိုင်းမှာတော့နော်ကျွန်တော်တို့ဟို UNG နဲ့ပတ်သက်ပြီးတော့ energy ကတော်တော်လေးမဟာမိတ်နေတဲ့ခိုင်မာရှိခဲ့တယ်ပေါ့လေကြည့်ခဲ့တယ်now ကျွန်တော်တို့အဲ့ဒီမဟာအေအဒီနဲ့မဟာမိတ်ဖွဲ့ထားတယ်เนาะကျွန်တော်တို့ဒီဒီအဖွဲ့တွေလည်းရှိခဲ့တယ်ဒါပေမဲ့2010ရောက်လာတဲ့ခါကျတော့ဒီ NLD ပါတီကစစ်သားတွေနဲ့ပတ်သက်တဲ့ခါမှာသူကစီးချလိုက်တယ်ယူကောပွဲဝင်တဲ့အဖွဲ့တွေနဲ့မဝင်တဲ့အဖွဲ့တွေဆိုပြီးတော့သူကခွဲခြားဆက်ဆံတဲ့အပိုင်းတွေရှိလာတယ်
โอเค
အဲ့ဒါကဲတာတစ်ပိုင်းပါအဲ့တော့တော်တော်လေးစပြောနေတော့ရှိဒါပေမဲ့ energy party အနာရလာတဲ့နောက်ပိုင်းမှာတိုင်းရင်းသားဒီသားတွေမှာတိတိတာတာတိုးတက်မှုတိုးတက်မှုပေါ့လေနိုင်ငံရေးအတွက်စီးပွားရေးအချင်းတခြားတိုးတက်မှုတွေရောခိုင်ခိုင်မာမာလုံးဝပြနိုင်ဘူးအဲ့ဒါတစ်ချက်နောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်စစ်ကိုဥတည်ပြီးတော့ဖက်ဒရယ်ပြည်ထောင်စုကြီးကိုတကယ်ချပြည်တော်ကြီးတစ်ခုလို့မျှော်ပြီးလုပ်တဲ့ခါမှာအဲ့ဒီဖက်ဒရယ်မူလည်းပတ်သက်ပြီးတော့လေသူတို့မှတိတိကျကျခိုင်မာတဲ့ model ကိုလည်းရှားမပြနိုင်တာတစ်ချက်နောက်တစ်ခုကဖက်ဒရယ်နဲ့2008ကိုပြင်နိုင်တာမပြင်နိုင်အပထားဘိုးချုပ်ကင်မှုရှော့ရှားပြီးတော့တိုင်းရင်းသားဒေသတွေမှာ liberalization ကိုလုပ်မယ်ဆိုတဲ့ policy တွေကအမှန်တန်အားနေတဲ့အတွက်ကြောင့်ဒီ energy ပေါ်မှာအားမလို့အားမရကနေတဆင့်ဒီရဲ့ဆိုးအားဒီညံချင်းမှုတွေကြောင့် energy ဆက်ညင်ရေးတွေနော်တိုင်းရင်းသားတွေအနေနဲ့ဒီ energy ပေါ်မှာယုံကြည်ခြင်းမဲ့လာတာဒီအမျိုးသားစိတ်ဓာတ်ပုံမျိုးပြင်းထန်လာတာဒီကတော့ဒါလက်တွေ့အမှန်တရားပါပဲကျွန်တော်လောလောဆယ်ဒီလောက်ပြောထားချင်
ကျွန်တော်အဲ့မှာတစ်ခုမေးချင်ပါတယ်အဲဂျေကော့ပွဲမှာဒေါန်ဆန်းစုကြည်လိုဘက်ကပြောတာကဒီယူကော့ပွဲမှာနေရာနှံ့မော်သူတို့ဘယ်ပါတီနဲ့မှမရှင်ဘူးနေရာနှံ့မှာသူတို့ရောင်းဝင်ပြိုင်သွားမယ်အနိုင်ရအောင်လုပ်မယ်ဆိုပြီးတော့ပြောဆိုခဲ့တာရှိတဲ့ခါကျတော့ဒီတိုင်းသားတွေရဲ့တိုင်းသားကြီးရဲ့မူဝါဒတွေကယူကော့ပွဲ policy ကြောင့်မလားဒါမှမဟုတ်ပါတီမှာရှိနေတဲ့မူလ policy ကြောင့်လားဘယ်လိုယူဆပါလဲခင်ဗျာယူကောက်ပွဲကိုပဲကြည့်လို့နေလား
ယူကောက်ပွဲဆိုတော့ဗျာ NLD ရဲ့နိုင်ချင်မှာပေါ့ကြံ့ခိုင်ကလည်းနိုင်ချင်မှာပေါ့အဲ့တော့နိုင်လည်းမနိုင်ဘူးဆိုတော့ကိုနိုင်ချင်လို့ရတာမဟုတ်တော့ဗျာကျွန်တော်ဟိုဟာတော့မျိုးတော့မချင်ပါနဲ့ကျွန်တော်မြောက်ဦးမှာလေကျွန်တော်ယူကောက်ပွဲပြိုင်တယ်နော်ကျွန်တော်မဲ6000ခွဲ9000နီးပါးလောက်နိုင်တယ်ပေါ့ NLD 3000ပဲရတယ်အဲ့တော့ကျွန်တော်နဲ့လာပြန်ပြီးတော့ NLD နိုင်ချင်လို့ပဲရမလဲဒါ reality ရဲ့တော့ခင်ဗျာကျွန်တော်ကဟိုကျွန်တော် NLD မှတရားဘူးเนาะမဲ6000ခွဲလောက်နိုင်တယ်ဆိုတာဒါဟိုကျွန်တော်ကြောပြောတော့မဟုတ်ဘူးတရားအရ reality ပဲအဲ့တော့ကျွန်တော်လဲပြည်နာရှင်စနစ်ကိုတော်တော်ဦးဖြားဖြားတိုက်လာတဲ့လူပဲကျွန်တော်ငငယ်လေးอ่ะဗျာ
Hello Hello ဦးလှစောလေလိုင်းပေါ်ကကြောက်သွားပါတယ်ခင်ဗျာကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်နောက်ပြန်နေဆွေးနွေးမယ့်သူတူရှိပါသေးတယ်ဘုံမွေးခုံကဘုံမွေးခုံကကြောက်ပါလားခင်ဗျာဟုတ်ကဲ့ဘုံဝီကောကခုနဦးလှစောပြောသွားတဲ့အထက်မှာတော့ခုနလက်ရှိ NLD
ပါတီရဲ့ဟိုဒီတိုင်းသားတွေနဲ့ပတ်သက်လို့မူဝါဒပေါ့နော်ဒီမတိုင်ခင်အတက်ခံပွားတော့ကခြေနေ2010မှာ ਨੇ ပြောင်းလဲလာတယ်ဒါဒီကိုသုံးသက်ပြောသွားပါတယ်ဘုံမီခွန်ကအခုလက်ရှိမြန်မာဒီငင်းကြီးလုပ်ငန်းစဉ်မှာလည်းပတ်သက်နေတဲ့ရင်ဦးသိန်းစင်ကာလမှာလည်းရှိခဲ့တဲ့ခါကျတော့ NLD ပါတီရဲ့ဒီငင်းကြီးလုပ်ငန်းစဉ်နဲ့ပတ်သက်လို့တိုင်းသားတွေပေါ်သဘောထားတိုင်းသားတွေပေါ်မူဝါဒဘယ်လိုများယူဆပါလဲ
ကျွန်တော်အနေနဲ့ပုံသက်တာတော့ကျွန်တော်တို့တိုင်းပြည်ကအာဒီပြည်ကနော်နေပေါင်း60ကျော်နောက်ပြီးတော့ဆရာမင်းကြီးစနေကနေပေါင်း50ကျော်အဲ့ဒီကြားထဲမှာမျိုးပွားလာတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီဒီမိုဂရီစနေကိုမိတ်ဆက်တဲ့နေရာမှာပြဿနာနှစ်မျိုးရှိတာတစ်မျိုးကတော့ကျွန်တော်တို့ဒီတိုင်းဒါရီပြိမိတ်ခံတာများတဲ့ခါကျတော့ကျွန်တော်တို့ခေါ်ပါကအက်တမစ်မစ်ရှင်နရီဇမ်ပေါ့သူရဲ့တိုင်းဒါအမျိုးသားဝါဒဒီကနည်းနည်းလေးအားကောင်းလာပြီတော့ဒါလေးကတခါနည်းနည်းကောင်းထောင်လာတယ်ပေါ့အဲ့ဒီပုံမှာတခါဒီမျိုးစီကိုဖွင့်ပြီးအောင်လုပ်မယ်ဆက်ရည်ဒီတော်သူတိဆောက်မယ်ဆိုတော့အချင်းချက်ကကျွန်တော်တို့အခေါ်ကတော့မတ်တီအက်တမစ်အာဒီမိုဂရဖီဆိုနေပါလားတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်မှာပြင်သုံးတဲ့ဒီမိုဂရဖီဆိုနေတဲ့အာဖက်ဒရယ်ဝါဒကိုမိတ်ဆက်တဲ့အခါကျတော့သောသောကရှိပြီးသားအက်တမစ်နေရှင်နယ်လိဂျာမက်ကဖိတ်ကဲတိုးတာဟုတ်အဲ့ဒီနှစ်ခုအပွဲမှာကျွန်တော်တို့ဟိုဒီလွန်ဆွဲပွဲဖြစ်လာတဲ့အခါကျတော့အာတချို့အက်တမစ်နေရှင်နယ်လိဂျာအားကောင်းတဲ့အဖွဲ့အစည်းတွေခေါင်းဆောင်တွေကြတော့အဲ့ဒီတော့ဆွဲလာပါကျွန်တော်တို့ဖက်ဒရယ်လီဒါနဲ့ဒီမိုဂရက်ဒီမိုဂရစီမာပီအက်တမစ်တိုင်းပြည်မှာလောရမယ့်ဟာကိုအလုံးဆွဲတဲ့ချက်ပေါ့ဗျအခုဆိုရင် MD ဆိုးရကတော့ဒီမာပီအက်တမစ်ဒီမိုဂရစီဆက်ကိုမာပီအက်တမစ်ဖက်ဒရယ်အက်ကိုဆွဲတဲ့သဘောရှိတယ်အဲဒါကြောင့်အဲ့ဒီကခုကြားမှာကျွန်တော်တို့နည်းနည်းလေးအကျိငယ်ဖြစ်တဲ့ကလာလို့တော့ပြောနိုင်တာပေါ့ဆရာ
။ဟုတ်ကဲ့။အဲ့ဒါကျွန်တော်ထပ်မေးချင်ပါတယ်။ Multi ethnic ဟိုဒီ line back ကိုဆွဲရဆိုတာဘယ်လိုမျိုးဆိုတာနည်းအသေးစိတ်ပြောလို့ရမလားခင်ဗျ။
ဆိုလိုတာကတော့မလို့ဒီလက်ရှိစနေဒီဆိုရအနေနဲ့အဲတိုင်းပါလူမျိုးကမှအခွင့်အရေးကမပေးဘူး။ဒီတိုင်းပါလူမျိုးရဲ့အခွင့်အရေးကမှမပေးခင်ဘူး။ဒီလိုမျိုးနဲ့သွားတယ်ဆိုရင်တော့သာသာတော့ကျွန်တော်တို့တိုင်းပြည်မှာဒီဒန်ဒူခွင့်ရရှိတဲ့အဲ့ဒါနောက်ပင်ပြည်တော်ဂတိကိုပြည်တော်ဆက်တာနဲ့အစီအစံနဲ့အာဖက်ဒရယ်ပြည်တော်တို့ကိုချင်းကနိုင်ပါပါဗျာအဲ့ဒီတော့ဖက်ဒရယ်ပြည်တော်တို့ကိုချင်းကတဲ့နေရာမှာဒန်ဒူခွင့်ရလို့ပြောတဲ့နေရာမှာတချို့အမကျွန်တော်ပြောတဲ့ ethnic nationality ပြင်းထန်တဲ့အာလူမျိုးတွေကတို့ကတော့မနေ့ပူမရမယ်တော့ဒါမနေ့ပါမရမယ်တဲ့တော့ဘုန်းကြီးနော်ပြောတာဆိုတာလည်းရှိတာလည်းခါကြတော့အဲ့ဒီအယူဆနှစ်ခုကြားမှာလုံထွက်တဲ့သဘောမျိုးဖြစ်နေတော့အခု NLD အစိုးရအနေနဲ့လည်းလောကဆိုင်ရာနည်းနည်းခက်တယ်လို့တော့ကျွန်တော်ရည်ယူဆတာပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဗမွီခွန်ကရဲ့အမြင်နဲ့ပတ်သက်လို့ဦးလှဆော်လီလိုင်းပေါ်ပြန်ရောက်နေပါဦးဦးလှဆော်ရဲ့အမြင်လည်းသိကြပါတယ်ခင်ဗျဟယ်လိုဦးလှဆော်ကြားပါလား
ကျင်းဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ပြောပါဆွေးနွေးပါ
ကျွန်တော်တို့ကတော့ဒီကျွန်တော်တို့ကစပိုင်းမှာတော့လေဟိုဒီ2010မှာပေါ့ကျွန်တော်တို့ဘာပဲပြောကျောင်းရှိကိုလည်းမခံဘူးကျွန်တော်လည်းမကြိုက်ဘူးဒါပေမဲ့ကျွန်တော်တို့တိုင်းသားတွေနဲ့ platform တစ်ခုနေပြီးတော့ကျွန်တော်လှုပ်လာတယ်လှုပ်လာတဲ့အခါမှာကျွန်တော်တို့မှာလုံးဝအခွင့်အရေးစိတ်တုံးနေတဲ့ဘဝတစ်ခုကနေကျွန်တော်တို့အမျိုးသားအတန်တွေကိုပြောလာရတယ်ဆိုလာရတယ်ခွင့်လန်းတစ်ခုပေါ့ဒီ platform ပေါ့အဲ့ platform ပေါ်မှာကျွန်တော်တို့ဟာကျွန်တော်ဒီအားစုအပေါ်မှာကျွန်တော်ရေခမ်းရေခမ်းပေါ့ကျွန်တော်တို့မှာနာကြီးမှုတွေပေါ်မှာကျွန်တော်ရမြူသားရေးဝါရဟာတပြန်တပြန်ကောင်းထောက်လာတယ်။ထောက်လာတဲ့ခါမှာဒါပေမဲ့ကောင်းထောက်လာတယ်ဆိုတော့ကျွန်တော်ကကျွန်တော်တင်းမာတဲ့လူတွေလည်းမဟုတ်ဘူးအစွန်ရောက်တယ်လည်းမဟုတ်ဘူး။တော့တကယ်တော့ရှင်းမှန်တဲ့ပြည်တော်စည်းကိုကျွန်တော်တိဆောက်လို့ရတယ်။နော်တိဆောက်လို့ရတဲ့တကယ်တိုင်းလူတွေရှိကြည့်ပဲကျွန်တော်တို့ဘာမှဒီမျိုးတွေရှင်းရမှာဘာမှအလုံးအမုန်းတရားမရှိတဲ့တန်ကန်တဲ့ဖက်ဒရယ်စနစ်ကြီးတစ်ခုကိုတိဆောက်ချင်တယ်။တို့ရင်းနေမှလည်းကျွန်တော်တို့ model တွေရှိရတယ်ဒါပေမဲ့2005မှာရွေးကောက်ပွဲနိုင်လာပြီးတဲ့အခါမှာ NLD အစိုးရဖွဲ့တွေပေါ့နော်အဲ့တော့ရခိုင်မှာလည်းပြည်ကြပြဿနာရှိတယ်ပြောရင်တော့အခြေကြီးပေါ့ဗျာသူတို့ပြောရရင်တော့
ရခိုင်ပြည်နာကိုချင်းချင်းနဲ့ပြောရင်တော့ရခိုင်ပြည်မှာ NLD ကရွေးချယ်လိုက်တဲ့ cabinet ဟာရခိုင်ပြည်ရဲ့လူမှုစီးပွားအခြေအနေရခိုင်လေရင်ဆိုင်နေရတဲ့တကယ်အဓိကပဋိပက္ခဥမာများဟိုအဲဒီဗန်ဂလီ issue တရုတ် issue ပြည်တွင်းစစ် issue တွေကိုလုံးဝကိုနားမလည်ဘူးဒါပေမဲ့သူတို့က NLD ပေါ်မှာတော့တစ္ဆာရှိတဲ့လူတွေပဲအဲ့တော့ဒီလူတွေလုံးမှရင်းတဲ့ policy တွေမှရင်းတဲ့စီမံခန့်ခွဲမှုတွေအင်မတန်အောက်တန်းချမှုတွေပေါ့ဗျာပုံမှန်နဲ့ပြောရင်အကျိုးပြချစားမှုတွေကိုကျင်းပေးအောက်တန်းချမှုတွေကြောင့်ခိုင်တွေကအစိုးရကိုတော်တော်မုန်းလာတယ် ready ကခံလာတယ်အဲ့တော့ကျွန်တော်တို့ ethnic nationalism ကရခိုင်မှာပုံမြင့်လာတယ်အစိုးရညံ့ဖျင်းလို့ပဲ
ဟုတ်ကဲ့ကျွန်တော်
အဲ့ demo တွေကိုရှော့ဖို့အတွက်သူတို့မှာ federal model ဆိုတာလည်းဘာမှချမပြနိုင်ဘူးရခိုင်ကပြည့်ဆိုတာ federalism နဲ့ပတ်သက်ရင်ဒီလိုပဲအဲ့တော့အဲ့ဒီကိုဘယ်လိုအုပ်ချုပ်မလဲအဲ့တော့တိုင်းရင်းသားပြည်ထောင်စုကံတည်းဖို့အတွက်တော်တော်ညံ့ဖျင်းတဲ့ policy တွေနဲ့တွန်းနေတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်ဦးလာစောကိုခုနကရွက်ောက်ပွဲကိစ္စနဲ့ပတ်သက်ပြီးလည်းပြန်ကောက်ချင်ပါတယ်ရွက်ောက်ပွဲကာလတုန်းကတော့ဒီ NLD ပါတီဘက်ကပြောတာသူတို့ပါတီဟာလူမျိုးတစ်မျိုးတည်းကိုကုစားပြုတဲ့ပါတီမဟုတ်ဘူးပြည်နယ်တိုင်းမှာရှိတယ်ဒေသတိုင်းမှာရှိတယ်သူတို့ရဲ့အမာခံတွေသူတို့ရဲ့ဟိုအခြေခံတွေရှိတယ်အဲ့တော့ကြောင့်မလို့တိုင်းသားလူမျိုးပေါင်းစုံကိုအားလုံးကိုကုစားပြုနိုင်တဲ့ပါတီဆိုပြီးပြောပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ဦးလာစောရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့တော့လေပြောခွင့်ရှိပါတယ်ကျန်းခိုင်ကြီးကလည်းပြောခွင့်ရှိတာပေါ့ဒါတော့ reality ကိုနားလည်ဖို့လူတည်းလေဒီနားလည်ဖို့လေတိုင်းသားကိုစားပြုတယ်ရင်နိုင်မှာပေါ့လေကျွန်တော်တို့မတရားနိုင်တာမဟုတ်တာပဲကျွန်တော်ပြောသလိုပဲရဦးမျိုးမှာ NLD လာတိုင်းရောတော့ကျွန်တော်အားနာပါတယ်ပြောမှာကျွန်တော်မပြောကောင်းဘူးဟုတ်ဒီမှာရဦးမှာ NLD ကိုကိုစားပြုတဲ့လူတွေကသူစဉ်းစားကြည့်တဲ့လူရှိရင်ပြင်မှာပေါ့ဒါမဲ့ခုနကအမတန်ဝေးတဲ့လူတော့နိုင်ငံရဲ့အတွေ့အကြုံတော်လိုင်းရဲ့အတွေ့အကြုံဖြတ်တန်းမှုတဲ့လူဖက်ဒရယ်အကြောင်းကိုနားလည်လို့မဟုတ်ပဲနဲ့ပါတီကပါတီကြီးပဲတိုင်းရင်းသားတွေဆိုင်မှာလာပြန်ရင်ငါတို့နိုင်မယ်ဆိုရင်ဟိုအမတန်ယူရက်စင်းတဲ့လူတွေကတော့နိုင်မှာပေါ့လေဒါပေမဲ့မျိုးသားရေးဝါဒအခြေခံခိုင်တဲ့ခိုင်ရောက်ပိုင်းလို့နေရမျိုးပါတော့ဘယ်တူပေါက်နိုင်မလဲ
ဟုတ်ကဲ့ခင်ဗျာโอเคกูหลาซอบมุยโคกะลีไลน์บอมมาขณะนี้ไปบ่าวครับเนี่ยจอตรอชินนี่กูแห่ไปจิมาเลยจออิญซงอู้ตั้มหมองอู้ตั้มหมองลีไลน์บอมมายောက်นี่บาบิตูตุ๊ดๆซุนนี่เมียนเมียนโลยาบาเลยครับเน
ี่ยโอเคกุยดีเอเนดีอ่ะดิตัวปฐมเอ2000เนี่ยเนี่ยโหยูยะกาดิยอยูๆวันนั้นนี่ก็เนาะป่าละก็เนาะตะเกออลุลุพูดอะไรเฉยๆตัวด็อกเตอร์ดิก็อ้าไลဒေါက်တာအလုပ်မှာရဒေါက်တာရရှေ့ကျောပဲဆိုဒေါက်တာရန်ကူကြီးများတယ်အဲ့တော့လုံရဲတန်ရဲမတန်ရဲရည်တဲ့ပါတာပေါ့တော့အတိုင်းသားပြည်တွေဆိုတာကကျွန်တော်တိုင်းသားပြည်တွေကစံပြီးမြောက်ပိုင်းတောင်ပိုင်းရလာကျင်းအကုန်ရောက်ဘူးတယ်ခိုင်ဆိုရင်တော့ဒါဟိုဗုဒ္ဓဘာသာရဲ့ဖြစ်ရင်မွတ်စလင်ရဲ့ဖြစ်ရင်တိုင်းသားတွေမှာသူကအဆိုးဆုံးပါပဲဟောဒါဟူသူကယူပေါ်ကွယ်ဒီအောင်နိုင်မှာဒီဖယ်ဒီဘုံကိုပြင်တယ်လို့ပြောတယ်ဖယ်ဒီဘုံကိုပြင်တဲ့အခါဆက်လို့ထင်စီတော့တယ်ဟာဒီအဆင်ဆိုးတာလောက်သွားတယ်ဒါသူပါတီကလည်းဆက်လို့ခြားပါတီတွေကိုလည်းသူကနာမည်ပြအောင်လုပ်ထားတယ်ဒီဖယ်ဒီဘုံကိုပြင်လို့မရအောင်တိုင်းသားတွေကိုဟိုစီးရုံးလို့မရအောင်အဆက်တည်းပြအောင်လုပ်တာဒီကြီးကတော့စစ်အာဏာရှင်ပါပဲပြောချင်တာတော့စစ်အာဏာရှင်တွေလုပ်ခဲ့တာလားဘယ်လိုဒီဟာဒီလည်းသူစီမံကြီးသူတို့လုပ်တယ်ဒီပြည်ကြီးကအချင်းအာဏာရှင်တွေလုပ်တာဒီဗမာပြည်ဆက်ထောင်ရတာဥပဒေအရရှိပြီးသားဟောအင်္ဂလိပ်တဲ့ဘက်ကလည်းရှိပြီးသားဗိုလ်ချုပ်တဲ့ဘက်ကလည်းရှိပြီးသားဥညံ့တဲ့ဘက်ကလည်းရှိပြီးသားဒီဘက်ကဒီပြည်ကြီးကနှောင်းရှိကြီးကိုပဲအတီလုပ်လို့ရဗမာပြည်ကဒီက2008ကနေစပြီးတာမဟုတ်ဘူးဟိုရှိရရင်ရှိတယ်လေဟုတ်ကဲ့တော့ပါပဲ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်နောက်ထပ်3-8ဦးဖိတ်ခေါ်ကြပါလေဥဆိုးဝေတူတူဆွေးနွေးမြင်းများလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ပထမဒီရခေါ်တဲ့ဟိုတိုင်းရင်းတိုင်းကောင်းစင်ကတော့ကျွန်တော်တို့ဒီပေါ့လေဒီတိုင်းရင်းသားအခုနဲ့ပတ်သက်လို့ဟိုကရားပြည်ကဘုကျောင်းဆန်းကြီးကြောက်နဲ့ပတ်သက်လို့ခေါ်တာဆိုတော့အခုဆွေးနွေးနေတော့နည်းနည်းကွဲလဲနေတာပေါ့နော်ကျွန်တော်ပြောရမယ်ဘမားဆိုတာလည်းအမှန်တိုင်းရင်းသားပါပဲနော်ကရားမှာတိုင်းရင်းသားမဟုတ်ပါဘူးဘမားလည်းတိုင်းရင်းသားပါပဲဘိုးဘွားကျတာလည်းမဟုတ်ပါဘူးကျွန်တော်တို့ရာစုဆက်ဆက်ကနေဘိုးဘေးတွေအခုရှင်ပြဲနေထိုင်ကြတာတိုင်းရင်းသားဆိုတဲ့စကားမပေါ်ထုတ်ပြန်ရဘာပြဿနာမှမရှိဘူးအဲ့တိုင်းကဆိုတဲ့စကားပေါ်ထုတ်နေကမှာကျတော့နေနေဖြစ်နေတယ်။သူဘုကျောင်းဆန်းပြောခဲ့ပါလေ။ကိုကြီးကလွယ်လွယ်ကျူးပန်းစင်ကအတင်းကြက်ကမှာတကြက်။ဒါဖက်ဒရယ်မျိုးပါပဲဘုကျောင်းဆန်းချက်မခက်တဲ့ပရိုဂရမ်မျိုး။ကိုအဲ့ကရားပြည်နယ်မှာဖြစ်နေတဲ့ဘုကျောင်းဆန်းကြောက်ရုံနဲ့ပတ်သက်လို့ဒီဘုကျောင်းဆန်းကဖက်ဒရယ်ပြည်ထောင်စုကျူးကျွမ်းနေခြင်းလမ်းခွင့်မှာကြာဆုံးသွားတယ်။ဆိုတော့ ไอ้ใจน่าริโอเพลย์มูบุจองซ่ามาเป็นไงนี่นักคุณละมาจ้าซงนี่ลูกบุจองซ่าโอเซนี่ตูลูบ่ล่ะเนาะကျွန်တော်ပြောဦးမယ်ရက်ပြီးတော့
โอเคတူတူလေးတော့ပြောပြပါခင်ဗျာ
ကျွန်တော်တို့โอเคโอเคကျွန်တော်တို့မြန်မာနိုင်ငံမှာဒီကတိုင်ပေါ့ဗျာအာနာရှင်လွတ်လိုက်ရပြီးတဲ့နောက်ပိုင်းမှာအာနာရှင်အစိုးရဒီအာနာရှင်ဌာနဆိုအာနာရှင်ဆိုရဒီစုမှုသွားတဲ့အခါမှာတိုင်းနာဒေတာတွေမှာပေါ့ဒီနေ့စုပေါ့ဗျာတိုင်းနာဆိုတာဗမာလဲဗမာတော့ဒီနေ့စုပေါ့တိုင်းနာပါပဲဆိုတော့ကဒီတနက်ဒီဂျားတွေမှာနေထိုင်ကြည့်နေရတဲ့အခါကျတော့တို့အကြောက်တွေရှိနေတယ်နော်ဆိုဒီကြက်တနာတွေမှာဒီအကြောက်တွေအကြောင်းပြီးတော့ဖြစ်နေတဲ့ကြက်တနာလို့ကျွန်တော်ကထင်ပါတယ်
ဟုတ်ကဲ့ခင်ဗျအခုဆိုရင်ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တူပြေးစာကျွန်တော်ဖတ်ချင်ပါတယ်ပြင်မနာဦးဖိုးကြီးတဲ့သူရေးထားတာကတော့ဒီမိုကရေစီနှစ်ချို့နိုင်ငံကြီးတွေကအာဏာရဘဲပါတီမဆူအာဏာချက်တွေပြုပြင်စရာချက်များကတော့ရှိကြစမြဲပါတဲ့ NLD ရဲ့တိုင်းသားရေးကင်တွယ်မှုမှာလည်းအာဏာချက်တွေတွေ့ရပါတယ်တဲ့ဒါပေမဲ့လည်းပထမဆုံးအာဏာရယူတဲ့အချိန်မှာတိုင်းသားတွေကို power sharing မလုပ်တာကထင်းသိမ်းရခတ်ပြီးတော့စစ်တပ်အကြိုက်ပြန်တွေ့သွားမှာစုလို့လို့ယူဆပါတယ်တဲ့ဘလူးဝက်ဖြစ်ဖြစ်2020ထပ်နိုင်ခဲ့လို့ရှိရင်တော့တိုင်းသားတွေကို power sharing ပေးကိုပေးရပါလိမ့်မယ်လေဒီလိုလှုပ်ချင်အဖြစ်main power ဖြစ်စုစည်းပြီးတော့ဆရာနာရှင်တက်ဆိုးရှင်မှုကိုမြင့်ဖြတ်ရပါလိမ့်မယ်တဲ့တိုင်းသားတွေအနေနဲ့ကလည်းအနာရတဲ့အခါမှာအဓိကရည်မှန်းချက်ဖြစ်တဲ့ဆရာနာရှင်အမြင့်ဖြုတ်ရေးကိုလုပ်ရပါလိမ့်မယ်တဲ့ပြင်မနာဦးဖိုးကြီးသူ့ရဲ့အမြင်ဖြစ်ပါတယ်ခင်ဗျကျွန်တော်ပင်နယ်စနွေးတဲ့ဘူမူကြီးခေါကဖိတ်ခေါ်ချင်ပါတယ်ခင်ဗျဘူမူကြီးခေါကခုနကစနွေးသွားတဲ့သရရှင်တွေရဲ့အမြင်လည်းသိရမှာပါအခုကျွန်တော်တခုပြေးချင်တာကအမျိုးသားဒီမိုစီအဖွဲ့ချုပ်အနေနဲ့အခုတိုင်းသားတွေနဲ့ဒေသတွေမှာဖြစ်နေတဲ့ပြဿနာကတိုင်းသားပါတီတွေနဲ့တော်လေးအားပြိုင်မှုကတော်လေးကြီးနေတယ်အဲ့တော့ညီငယ်ကြီးလုပ်ငန်းစင်မှာရောခြားတိုင်းသားအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်ဆံရေးမှာရောဘယ်လိုရှိပါလဲခင်ဗျ
အော်ကျွန်တော်တို့အတွေ့အကြုံရတော့ဒီအနေဒီပါတီဗမာရင်ပေါ့ဒီအစိုးရလက်ထက်မှာပြိမိတ်ခံတဲ့အချိန်မှာတော့ဒီကအပေါ်ကြီးအားလုံးပေါ့လေဒီတင်းဒီပါဒီဒီဒီနဲ့အပေါ်ကောင်းဆောင်ရဲ့ပါတီဥက္ကဋ်ပြမြောက်ရေးအားလုံးဝိုင်းဝန်းတူဝါဟန်ကြတာတော့တစ်ဆင်းနဲ့ရှိပါတယ်ဒီလိုလည်းပဲနောက်ပိုင်းမှာဒီအဲ့ဒီတော့အစိုးရဖြစ်လာတယ်အစိုးရဖြစ်လာတဲ့အခါကျတော့အစိုးရဒီနိုင်ငံကြီးကနော်ဒီ government ဒီဘာလို့ politics ကမျိုးဖြစ်လာတာပေါ့ဗျာဒါကြောင့်လဲဆိုတော့အဖက်ဖက်ကိုခင်းကြီးဝင်လို့လာတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားဒီရဲ့ဒီဟိုအချက်နဲ့ဒီကျွန်တော်တို့ကြံရည်မှာပါဝင်ပူပေါ်မှုတဲ့တရားပြောတဲ့နေရာမှာဒီပြည်သားပေးပြီးတော့ဟိုဖြုံချုံချိုးနေတာတွေကမရှိအောင်ရှိလာပါတယ်ဒီလည်းကျွန်တော်တို့လည်းပါဝင်ကြရပါတယ်ဘို့တော့ပြည်ပိုင်နဲ့အဲမှာတတိယတဦးစားပေးရမယ်ဖွံ့ဖြိုးရေးတို့စီးပွားရေးဇန္တာတို့ပညာသမ္မာရေးဇန္တာတို့အကွာအရာရာရှိလာတဲ့အပြင်ကိုကျေကျလည်းပဲဟို2020ရေကောက်ကွယ်ပြီးလာတဲ့ခါကျတော့ဒီကြောက်ပဲအောင်နိုင်ရေးအစီအမံကြက်ကလည်းရှိလာတယ်ကြာဒါလည်းအားလုံးနိုင်ငံရေးပါတီတရားနဲ့တွက်လာလို့ရှိရင်အခုတိုင်းရင်းသားအရေးနဲ့တိုင်းသားနိုင်ငံရေးကိုဒီအကန့်အပတ်နဲ့ဟိုပါလေလုပ်ဦးစားပေးတဲ့အဲမှာပါလာမယ်လို့တော့ပါလာတယ်လို့တော့ကျွန်တော်ယူဆပါပါဗျာသာဆိုင်နှုန်းကြီးဒီလိုမျိုးရခိုင်နယ်တဝက်လောက်လုံဆောင်နိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့ချင်းမျိုးရရကိုကြည့်ပြီးတော့ကျွန်တော်တို့စကားကြည့်ရင်တော့တဘောပေါက်လို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဦးခွန်ဥက္ကာရဲ့အမြင်မှာကောလက်ရှိအမျိုးသားဒီမိုကရေစီဖွဲ့ရုပ်ရဲ့မူဝါဒနဲ့လက်ရှိသွားနေတဲ့ညီနေလူငန်းစင်တီအခြေအနေပေါ်မှာအကောင်းမြင်မှုရောရှိပါလားအလားလာကောင်းတွေ့ရှိရလို့ရောမြင်ပါလား
ကျွန်တော်မြင်တော့မြင်ပါလားအလားလာကောင်းနေရှိတယ်လို့မြင်ပါတယ်ဒါပေမဲ့တခြားသောဒီအရင်ရေးပြီးရေးတော့ပေါ့ဗျာတခြားသောပြတ်ပြတ်လောက်ကြရမယ့်အခြေအနေတွေနဲ့ပေါင်းလိုက်ရင်တော့ဒီလားလာကတော့ကျွန်တော်တို့ဒီရခိုင်နှုန်းကြီးလို့တော့မပြောနိုင်ဘူးပေါ့အဲ့ဒီလိုတော့ပြောရမှာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဥလာစောပြန်ရောက်နေတော့ဥလာစောမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့ဒီဒီမိုကရေစီအခုပြောင်းကာလတွေမှာဘယ်နိုင်ငံမှစုမှာဒီအမျိုးသားရေးကောင်းထောင်မှုတွေနောက်လူမျိုးရေးအစိုးရမှုတွေကြုံရပါတယ်ကျွန်တော်နိုင်ငံမှာလည်းအခုအနေထားကတိုင်းသားဒီမူဝါဒနဲ့ပတ်သက်လို့အာဏာရပါတီရဲ့သဘောထားရှိလို့တစ်ဖက်မှာလည်းအစွန်းရောက်မှုတွေတိုင်းသားကြီးဘက်မှာလည်းအစွန်းရောက်မှုတွေကျွန်တော်ကြားနေမြင်နေရတာရှိတဲ့ခါကျတော့ပြောရမယ်ဆိုရင်နိုင်ငံရဲ့ဒီပြောင်စုရေးအလားအလာနဲ့ပတ်သက်လို့ပေါ့နော်ဖယ်ရယ်ပြောင်စုရေးအလားအလာနဲ့ပတ်သက်လို့ဥလာစောရဲ့အမြင်သိချင်ပါလေအလားအလာကောင်းတယ်ရောဥလာစောမြင်ရလားအပြုသဘောမြင်ရလား
အော်လူရတော့လေအမတန်ဘာဒီကျွန်တော်တို့ဒီပြောင်စုကြီးမှာကျွန်တော်48လွတ်လပ်ရကြတဲ့အတိုင်းသားတွေအနေနဲ့
ဟိုအကုန်လုံးသူရဲ့တန်းသူခင်ခံစားခွင့်ပြည်နာတွေအများကြီးသူသူဝဝပြည်နာဒီပင်းဖြစ်ပြနာကြုံလာခဲ့ရတယ်ဆိုတော့အခု democratic opening တစ်ခုမှာတော့ကျွန်တော်တို့ကကောင်းမြင်ပါတယ်ဒါပေမဲ့အားကြီးရလွယ်လွယ်နဲ့တော့ဖျက်ဆီးရမယ်တော့မထင်ဘူးကျွန်တော်နောက်တစ်ခုကကျွန်တော်ဝန်းနေတာကဗမာဒီဗမာလူမျိုးတွေကြားထဲမှာအာဏာရတဲ့ပါတီကြံ့ခိုင်ရေးအပေါဝင်ပေါ့လေဒီလူတွေကအရင်သားဒီရဲ့လူမျိုးမှုဘဝစီးပွားရေးဘဝအမျိုးသားခံစားချက်တွေကိုမနိုင်မှုတော်တော်လွဲမှားတယ်နားမလည်နိုင်ကြဘူးအဲ့တော့ဒီ mindset ကိုတော့ပြောင်းဖို့လိုတယ်အာဏာရှိတဲ့လူတွေကအဲ့တော့သူကကျွန်တော်တို့ကျင်းကြောင်းတယ်လို့မြင်တယ်အဲ့တော့ခံရတဲ့လူကခံရတဲ့လူပဲပြီးတယ်အဲ့တော့ကျွန်တော်တို့ဒန်းတူရည်တူဆက်ဆံဖို့အတူကသဘောထားကြည့်ဖို့အတူကိုတောင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကိုလူရှင်တဲ့ model ကိုထုတ်ပြတယ် creative confederation model ထုတ်ပြတယ်အာနာရှိတဲ့လူတွေသဘောထားကြည့်ကြည့်တဲ့လူတွေကကိုဘာဖက်တဲ့ဘာ model ကိုမှလည်းထုတ်မပြဘူး NLD ဆိုရင်ခုတည်းကဘာ model မှကိုလည်းကျွန်တော်မပြောတာလည်းမရှိဘူးအဲ့တော့ဘာမှကြောက်ဘူးလားကျွန်တော်တို့အတူပြောတဲ့ပုံစံအခိုင်အမာဖြစ်ပြီး energy သူတို့ပြောတဲ့ပုံစံတစ်ခုပဲအခိုင်အမာလက်မခံရင်ကျွန်တော်တို့အဆုံးရောက်တဲ့ဆိုတဲ့ခါကျတော့ကျွန်တော်တို့ဒီကျွန်တော်တို့အောက်ခြေမှာနေရတဲ့เนาะကျွန်တော်တို့နိုင်ငံစကားပြောရင်ခရီးဆုံးဆုံးနေတဲ့အဖိနှိတ်ခံနေရတဲ့တိုင်းရင်းသားလူမျိုးတွေတင်းနဲ့ဘယ်လိုလိုရပ်တည်ရတော့မလဲအဲ့ဒီပြဿနာရှိတယ်အဲ့လိုသဘောထားကြည့်ဖို့เนาะဘန်ဒူဆက်ဆံဖို့ဆိုတဲ့ mindset လေးကိုလက်မတော့လက်ခံခြင်းပါတယ်ဒါပဲလက်မခံဘဲနဲ့ဖက်ဒရယ်စနစ်ကိုဘလောက်ပဲအော်ဒါကျွန်တော်မရှိဘူးဗျာတော့ဒါပဲဖြစ်ပါလိမ့်မယ်အဲ့တော့ဗမာပြည်ရဲ့အနာဂတ်ကတော့ကျွန်တော်မြင်နေဒီတိုင်းဆိုရင်တော့နောက်10နှစ်15နှစ်လည်းဖြစ်ဆက်မှာမဟုတ်ဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဒဲလီလိုက်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒီ ENV ပါတီကဦးလာစောနောက်ပိုးအမျိုးသားလွတ်မြောက်ရေးပါတီကဘုံမွေးခွန်ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ဒဲလီလိုက်ဆီစဉ်ဒီမှာပဲကျွန်တော်ဝင်ပြီးပါ
ထလို့သူဘဆုံမနဲ့အတူကုသားညုံဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနေ့17နာရီအထိလိုင်းဒိုမီတာ30နဲ့52တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကွန်လွန်ကပြောပြပေးပါဦး။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဒုတိယတစ်ချိန်နိုင်ငံတော်အခြေပြမင်ကွန်းဒီကနေ့ပြောကြားမှာဖြစ်ပါတယ်မင်ကွန်းကတော့ညင်ညင်ရွရွကိုရှေ့ရှုပြီးပါတီဆွဲမထားပဲအကောင်းမြင်သဘောထားရည်နဲ့ပြောကြားမှာဖြစ်တဲ့အကြောင်းလဲအင်ဗျူတော်ကကြိုတင်သတင်းထုတ်ပြန်ထားပါတယ်သမ္မတထရန့်ရဲ့သမ္မတသစ်ချန်သစ်စာချိန်ဆိုပွဲကော်မတီအနေနဲ့အလူရှင်ရဲ့စီးရင်တဲ့အသုံးစရိတ်ကိုတင်သွင်းဖို့ပြည်သူဆိုးရရှင်တွေကတောင်းဆိုလိုက်ပါတယ်2019ခုနှစ်ကသမ္မတထရန့်ရဲ့ချန်သစ်စာချိန်ဆိုပွဲနဲ့ဆက်နွယ်နေတဲ့အခမ်းအနားတွေအတွက်လက်ခံရရှိထားတဲ့ဒေါ်လာ108သန်းကိုကော်မတီကအလွဲသုံးစားလုပ်ခဲ့တာဆိုတာနဲ့ပတ်သက်လို့ပြည်သူဆိုးရရှင်တွေကစုံစမ်းစစ်ဆေးနေကြတာပါမြန်မာနိုင်ငံပအဝင်ကဘာတဝမ်းဒီမိုကရေစီလွတ်လပ်ခွင့်နဲ့ဆက်လက်ကြာဆင်းနေဆဲဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင် Freedom House ရဲ့အစီရင်ခံစာချက်ကပေါ်ပြလိုက်ပါတယ်နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုဆက်စစ်လေ့လာထားတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေသတ်မှတ်ခဲ့တာပါမြန်မာဆွေရကိုလက်နက်ကင်တော်လန်နေကြတဲ့တိုင်းဒေသနဲ့ကင်အဖွဲ့အစည်းလေးကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်အေးရခိုင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့ KIA ကချင်းလက်နက်ကင်အဖွဲ့နဲ့ TNL တောင်းပလောင်ဖွဲ့တွေက NLA ရှိတဲ့ဖွဲ့စည်းတွေဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်တဲ့အကြောင်းဒီနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလက်နက်ကင်အဖွဲ့၄ဘက်ကိုအားပေးထောက်ခံသူတွေကုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာပေါ်ကဖယ်ရှားသွားမယ့်အကြောင်းလည်းကြေညာချက်ကတရေပေးထားပါတယ်ကျန်းဖက်ဝါရီလှူရှားမှုစနေကြအမုန်းပွားအောင်ကျူပတ်မှုလူများပြားတက်ပြတ်မှုနဲ့လူမောင်မှုကုံမှုတွေလိုရာဇဝင်မြောက်တဲ့လောရမှုတွေအပါအဝင်ပြစ်ကတ်ဖြစ်စေတဲ့လောရတွေကိုလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုထားတာပါ
တရင်အချင်းချက်ကိုကွန်လွန်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 1နဲ့33ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 5809နဲ့လိုင်းလတ်မီတာ190 kHz 5905ရောကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနင်္ဂလာပါThank you.
This program has come to you from the Voice of America, Washington.